Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့ဒီဇင်ဘာလ10ရက်ကြာသပတေးနေ့ညပဲအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မစုမြန်မာပါရှင်။ COVID-19 ကရောဂါရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုကြေညာပေးပါမယ်ရှင်။အမေရိကန်ပြည်ထောင်စုမှာကိုဗစ်ကရောဂါကြောင့်သေဆုံးသူတစ်နေ့ရဲမှ 3,000 ကျော်နဲ့ပုထုနေတုန်းကစံချိန်တင်ထားချိန်မှာပဲ Pfizer BioNTech ကိုဗစ်ကာကွယ်ဆေးကိုအရေးပေါ်သုံးစွဲခွင့်ပြုတင်မတင်ဆိုတာကိုအမေရိကန်အစားတောက်နဲ့ဆေးဝါးထိန်းချုပ်ရေးဌာန FDA ရဲ့အထူးအဖွဲ့ကဒီကနေ့ကြာသပတေးနေ့မှာဆွေးနွေးဆုံးဖြတ်ကြမှာဖြစ်ပါတယ်။ဗြိတိန်မှာအစားရဲကဆေးထက်မတည့်တဲ့အခါရှိသူကျန်းမာရေးဝန်ထမ်းတစ်ယောက်ကိုကိုဗစ်ကာကွယ်ဆေးထိုးပြီးဓာတ်မတည့်တဲ့တုံ့ပြန်မှုတွေရခဲ့တဲ့အပေါ်ဗြိတိန်တာဝန်ရှိသူတွေသုံးသပ်ဆစ်ဆေးနေချိန်မှာအမေရိကန်ပြည်ထောင်စုမှလည်းကာကွယ်ဆေးပြုတင်မတင်ဆုံးဖြတ်မှာမို့ဘေးရန်ရဲ့ကျန်းရှင်ရေးဟာထိတ်တန့်ဦးစားပေးဖြစ်တယ်လို့ဆုံးဖြတ်မဲ့အဖွဲ့တွေပါသူကျန်းမာရေးပညာရှင်တွေကပြောပါတယ်။တချို့သူတွေအပေါ်ကိုဗစ်ကာကွယ်ဆေးတက်ရောက်မှုရှိမရှိဆိုတဲ့ကိစ္စကိုလည်းဆွေးနွေးစဉ်းစားကြမှာပါ။တကယ်လို့ကာကွယ်ဆေးနဲ့ဇီဝဆေးဝဆိုင်ရာအကြံပြုကော်မတီက Pfizer BioNTech ကာကွယ်ဆေးကိုအရေးပေါ်သုံးခွင့်ပြုတင်တယ်လို့အကြံပြုခဲ့ရင်တော့ FDA ကတောက်ကြဒါမှမဟုတ်စနေနေ့နောက်ဆုံးထားပြီးတော့ COVID ကာကွယ်ဆေးကိုခွင့်ပြုမှာပါ။အဲ့ဒီခါကျရင်ပြည်ထောင်စုအစိုးရက COVID ကာကွယ်ဆေး 6.4 တန်းကိုနိုင်ငံတော်ဝန်ကိုဖြန့်ချီထိုးပေးမှာဖြစ်ပါတယ်။နာမကျန်းဖြစ်နေသူတွေကိုပြုစုဆောင်ရှောက်နေတဲ့ကျန်းမာရေးဝန်ထမ်းတွေကိုပထမဦးစားပေး COVID ကာကွယ်ဆေးထိုးပေးမှာဖြစ်ပါတယ်။ပထမပိုင်းမှာကိုဗစ်ကာကွယ်ဆေးကိုမိမိသဘောဆန္ဒပါမှထိုးပေးမှဖြစ်ပေမဲ့ကာကွယ်ဆေးလိုင်စင်အပြည့်အဝရပြီးရင်တော့လူတိုင်းမဖြစ်မနေဆေးထိုးရမှာဖြစ်ပါတယ်။ဒီနိုင်ငံလုံးအတိုင်းအတာနဲ့ကိုဗစ်ကာကွယ်ဆေးထိုးနေတဲ့ဗြိတိန်နိုင်ငံမှာငွေရဲကဆေးနဲ့တော်တော်လေးဓာတ်မတည့်တဲ့အခန့်ရှိသူတွေကိုဗစ်ကာကွယ်ဆေးမထိုးသင့်ဘူးလို့ဗြိတိန်ကျန်းမာရေးတာဝန်ရှိသူတွေကသတိပေးလိုက်ပါတယ်။ Pfizer BioNTech ကိုဗစ်ကာကွယ်ဆေးကိုဗြိတိန်မှာစတင်ထိုးတဲ့အင်္ဂါနေ့တုန်းကကာကွယ်ဆေးထိုးခဲ့သူအစိုးရကျန်းမာရေးဝန်ထမ်းတစ်ယောက်မှာလေကြောင်းတွေရောင်ရမ်းလာပြီးတော့အသက်ရှူခက်ခဲတဲ့တုံ့ပြန်မှုတွေကြုံခဲ့ရပြီးတဲ့နောက်အဲဒီလိုမျိုးဓာတ်ခံရှိသူတွေကာကွယ်ဆေးမထိုးသင့်ဘူးလို့အကြံပြုချက်ထုတ်လိုက်တာဖြစ်ပါတယ်။အဲဒီနှစ်ယောက်လုံးဟာအစားတွေကဆေးနဲ့အတော်ကိုဓာတ်မတည့်တဲ့နောက်ခံအခြေအနေရှိထားကြသူတွေဖြစ်ပါတယ်။ဗြိတိန်မှာလောလောဆယ်အထိ Pfizer BioNTech COVID ကာကွယ်ဆေးကိုထိုးခံပြီးသူထောင်ထဲချီရှိတယ်လို့ကျန်းမာရေးဌာနကပြောပါတယ်။ဒီလနောက်ပိုင်းမှာနောက်ထပ်တန်းတဲ့ချီကိုကိုဗစ်ကာကွယ်ဆေးထိုးပေးနိုင်မယ်လို့လည်းခန့်မှန်းထားပါတယ်။ဆေးနဲ့ဓာတ်မတည့်တဲ့သူမျိုးတွေအနေနဲ့အခုလိုမျိုးတုံ့ပြန်မှုမျိုးဖြစ်တတ်ကြောင်းနဲ့ကြိုတိထားရင်ဖြည့်ဆေးကြိုတင်စီစဉ်ထားလို့ရကြောင်းအမေရိကန်ကူးစက်ရောဂါဆိုင်ရာထိပ်တန်းပညာရှင်ဒေါက်တာအန်တိုနီဖောက်ချီက Harvard ဆေးတက္ကသိုလ်မှာလုပ်ခဲ့တဲ့ဆွေးနွေးပွဲတစ်ခုမှာပုံထုံးနေတော့ကအခုလိုပြောကြားပါတယ်
။ So it likely is an unusual and rare effect, but clearly everyone now is aware of that.And we'll be looking at that and particularly
ဆရာပါပါဖြစ်တတ်တာမျိုးပဲလေအခုလိုအခြေအနေမျိုးဖြစ်နိုင်တယ်ဆိုတာကိုအခုတော့လူတိုင်းသိသွားပြီဖြစ်တဲ့အတွက်ကာကွယ်ဆေးထိုးဖို့တတိထားတာမျိုးဒါမှမဟုတ်ရင်ဆေးနဲ့ဓာတ်မတည့်တဲ့တုံ့ပြန်မှုဖြစ်လာခဲ့ရင်ကုဖို့ဖြည့်ဆေးပြင်ဆင်ထားတာမျိုးတွေလုပ်နိုင်တယ်လို့ဒေါက်တာအန်တိုနီဖောက်ချီကပြောကြားခဲ့တာဖြစ်ပါရဲ့ရှင်အမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ဟာနိုင်ငံသားအခွင့်အရေးဆောင်ရွက်နေတဲ့ထိပ်တန်းအဖွဲ့အစည်းတချို့ကခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပြီးတော့အမေရိကန်ပြည်ထောင်စုမှာလူမျိုးအသားအရကွဲပြားမှုအပေါ်အခြေခံတဲ့မညီမျှမှုတွေကိုဦးစားပေးဖြေရှင်းသွားမယ်လို့ပြောကြားခဲ့ပါတယ်။သူ့ရဲ့ကက်ဘိနက်ဝန်ကြီးအဖွဲ့ထဲမှာလည်းကွဲပြားမှုအစုံကိုစားပြုသူတွေနဲ့ဖွဲ့စည်းပြီးတော့အားလုံးပြတ်တမ်းမှုရရှိရေးကိုဖိပိစီစီလုပ်သွားမယ်လို့ဆိုပါတယ်။အင်္ဂါနေ့ကကြေကြေပြင်းပြင်းလုပ်ခဲ့တဲ့ဆွေးနွေးမှုတွေအတွင်းမှာရွေးကောက်ခံသမ္မတကမလာဟဲရစ်နဲ့လူအီဇီယားနာပြည်နယ်အောက်လွှတ်တော်အမတ်ဆစ်ဒရစ်ခရစ်ချ်မန်တို့လည်းပါပါတယ်။လူမျိုးအသားအရောင်ပေါ်မူတည်ပြီးတော့မများမတဖြစ်နေတာတွေအပြင်ရဲတပ်ဖွဲ့ရဲ့ဂိုင်တွေပုံ၊ရာဇဝတ်ပြစ်မှုဆိုင်ရာပြုပြင်ပြောင်းလဲရေးအသားအရောင်လူမျိုးပေါ်မူတည်ပြီးတော့ဆင်းရဲချမ်းသာကွာဟနေမှုမဲပေးနိုင်ခွင့်စတဲ့ကိစ္စတွေကိုဘိုင်ဒန်အစိုးရလက်ထက်မှာဘယ်လိုဂိုင်တွေဆောင်ရွက်မလဲဆိုတာတွေကိုဆွေးနွေးခဲ့ကြပါတယ်။နိုင်ငံထဲမှာရှိနေတဲ့လူမှုအတိုင်းဝိုင်းအားလုံးကိုကိုစားပြုသူတွေပါဝင်တဲ့ကက်ဘိနက်ဝန်ကြီးအဖွဲ့ဖွဲ့ဖို့ဖိအားတွေရှိနေချိန်မှာပဲရွေးကောက်ခံသမ္မတကအခုလိုဆွေးနွေးမှုတွေလုပ်ခဲ့တာဖြစ်ပါတယ်။ EU ဥရောပသမ္မတတွေကနေဗြိတိန်နိုင်ငံအပြီးနှုတ်ထွက်တော်မဲ့ January 1ရက်မတိုင်ခင်မှာနှစ်ဖက်ကြားကုန်သွယ်ရေးသဘောတူညီမှုညနိုင်ဖို့ဆွေးနွေးမှုတွေဟာအခုချိန်ထိအဆင်မပြေသေးပါဘူး။ဥရောပကော်မရှင်ဥက္ကဋ္ဌ Ursula von der Leyen နဲ့ဗြိတိန်ဝန်ကြီးချုပ် Boris Johnson တို့ဘယ်ဂျီယံနိုင်ငံ Brussels မြို့မှာပုထုနေ့ကတွေ့ဆုံဆွေးနွေးခဲ့ကြပေမဲ့သဘောတူညီမှုမရခဲ့တာကြောင့်တနည်းကတွေနေနောက်ဆုံးထားပြီးတော့နှစ်ဖက်ဆွေးနွေးကြဖို့သတ်မှတ်ခဲ့ပါတယ်။လောလောဆယ်မှာသဘောတူညီမှုရနိုင်မယ့်အခြေအနေအတော်လေးနည်းတယ်လို့ ဗြိတိန်နိုင်ငံသားဝန်ကြီးဒေါမီနစ်ခရက်ကဒီကနေ့ပြောကြားပါတယ်
He's also made clear, and I think both sides recognize there are still significant.
When Jizhou Baga, Shenzhen, Biao Tadalu, Titi Zada, the Bora, Gwemu, Shinri, Surago, Napalonga, Atima, Biu Tadang, the Bordoni, who Yan and Bodre, Britain Baga, Pinanji, Alongo, Tadre, Sinama, Pitia, Britain and Jai, when Jiga, Bioja, Doraba, Napeta, Nimia, Dia, Diga, Face Harigaro, Napanguin, Yadare, Zigwe, Jansan, who Damachet Vine.နောက်ဖြစ်လာမယ့်အငင်းပွားမှုအပေါ်ဖြေရှင်းမဲ့လုပ်ငန်းစဉ်လို့ဖြစ်ပါတယ
်ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1545တုံညလိုင်းဒိုမီတာ25 kHz 1783တုံညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာဆိုင်းလန့်မီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးပါတယ
်။ view ကနေဂျာတာဝိနေညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်တိုင်းကဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်။ဂျပန်နိုင်ငံတိုကျိုမြို့မှာတော့ဒီနေ့မှာ virus ကူးစက်သူ6ယောက်ရှိခဲ့ပြီးဒါဟာနေ့စဉ်ကူးစက်မှု600ကျော်တာပထမဆုံးအကျဉ်းဖြစ်ပါတယ်။အခုလိုကူးစက်သူတွေတိုးလာတာကြောင့်ဆေးရုံတွေမှာလည်းဝင်တော့ဝင်ဖို့တွေဖြစ်လာနေပြီးတော့ရိုးရိုးသားမှန်လူနာတွေကူးသဖို့အတွက်လည်းအခက်အခဲတွေဖြစ်လာနေတယ်လို့တိုကျိုမြို့ရဲ့ virus စိုက်ဖျက်ရေးကြွမ်းကျင်သူတွေကပြောပါတယ်။ဂျပန်နိုင်ငံတနိုင်ငံလုံးမှာတော့ဒီနေ့မှာ virus ကူးစက်သူ2830ရှိတာကြောင့်အခုဆိုရင်ကူးစက်ခံသူအရေအတွက် 36,800 ကျော်သွားပြီဖြစ်ပြီးသေဆုံးသူလည်း 2465 ကျော်ရှိသွားပြီဖြစ်ပါတယ်။တိုကျိုမြို့ကနေအနေနဲ့အထူးသဖြင့်တကြီးပိုင်းအနေနဲ့သူတို့ရဲ့မိသားစုဝင်တွေအနေနဲ့မလိုအပ်ပဲအပြင်ထွက်ကြဖို့ကိုတိုကျိုအုပ်ချုပ်ရေးမှူးယူရီကိုကိုအီကီကတိုက်တွန်းလိုက်ပါတယ်။အိန္ဒိယနိုင်ငံမှာတော့လွန်ခဲ့တဲ့24နှစ်အတွင်းကူးစက်သူ3,521ယောက်ရှိခဲ့ပြီးတော့ပြီးခဲ့တဲ့စက်တင်ဘာလကကူးစက်မှုအဆိုးအဝါဆုံးဖြစ်ခဲ့တဲ့အချိန်ကတည်းကစရင်ကူးစက်မှုက3ပုံတစ်ပုံအထိရောကျလာခဲ့ပါတယ်။အခုဆိုရင်တော့နေ့စဉ်ကူးစက်မှု5,000အောက်ကိုရောက်လာတာဟာလည်းတလကျော်လာခဲ့ပြီဖြစ်ပါတယ်။ဒီနေ့မှာဗိုင်းရပ်စ်ကြောင့်သေဆုံးတဲ့သူနောက်ထပ်412ယောက်ရှိခဲ့ပြီးသေဆုံးသူစုစုပေါင်းက34,192ယောက်ရှိသွားပြီဖြစ်ပါတယ်။ဗိုင်းရပ်စ်ကာကွယ်ဆေးတချို့ကလာမဲ့သတင်းပတ်တွေအတွင်းမှာ30%လိုင်စင်တွေထုတ်ပေးသွားနိုင်ခြင်းရှိပြီးတော့ကနဦးအစီအစဉ်အနေနဲ့လူသန်း300ကိုထိုးပေးဖို့အစီအစဉ်ချမှတ်ထားတယ်လို့အိန္ဒိယဂျမအီဝန်ကြီးဌာနကပြောပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့ဒီနေ့မှကူးစက်သူ682ယောက်ရှိပြီးတော့အာဏာပိုင်တွေဘက်ကကူးစက်မှုနှုန်းရော့ကျအောင်ဗိုင်းရပ်စ်စစ်ဆေးမှုတွေကိုလည်းတိုးချဲ့လှုံ့ဆော်နေပါတယ်။ဒီနေ့ကူးစက်ခံရသူတွေတဲက900ကျော်ကတော့ဆိုးမျိုးကဖြစ်တယ်လို့တောင်ကိုရီးယားယောဂါကာကွယ်ထိန်းချုပ်ရေးဌာနကပြောပါရခင်ဗျာအာဆီယံကာကွယ်ရေးဝန်ကြီးတွေနဲ့မိတ်ဖက်နိုင်ငံတွေကကာကွယ်ရေးဝန်ကြီးတွေရဲ့ခုနှစ်ကြိမ်မြောက်အစည်းအဝေးကိုဒီနေ့မှာအင်တာနက်အွန်လိုင်းကနေတဆင့်ဗီဒီယိုနဲ့ကျင်းပခဲ့ပါတယ်အာဆီယံဖွဲ့ရဲ့အလဲကြာဥက္ကဋ္ဌဖြစ်တဲ့ဗီယက်နမ်နိုင်ငံကဥဆောင်ကျင်းပတဲ့ဒီအစည်းအဝေးကိုအာဆီယံဖွဲ့ဝင်နိုင်ငံတွေရဲ့ကာကွယ်ရေးဝန်ကြီးတွေအပြင်အမေရိကန်ရုရှားဂျပန်တောင်ကိုရီးယားတရုတ်အိန္ဒိယဩစတြေးလျနဲ့နယူးဇီလန်နိုင်ငံတွေကကာကွယ်ရေးဝန်ကြီးတွေလည်းတက်ရောက်ခဲ့ကြပြီးတော့မြန်မာနိုင်ငံဘက်ကတော့ကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးစိန်ဝင်တက်ရောက်ခဲ့ပါတယ်။ဒီအစည်းအဝေးကိုတော့အာဆီယံနဲ့သူရဲ့မိဖန်နိုင်ငံတွေကြားလက်တွေ့ကာကွယ်ရေးပူးပေါင်းဆောင်ရွက်မှုတွေကိုမြင့်တင်ဆောင်ရွက်ဖို့ COVID-19 ကာယောဂါကာလအတွင်းဒေသတွင်းနဲ့ကမ္ဘာလုံးဆိုင်ရာအခြေအနေတွေပေါ်မှာအမြင်တွေဖလှယ်ကြဖို့ကာယောဂါပေါ်သက်ဆိုင်ရာစစ်တပ်တွေရဲ့တုံ့ပြန်ဆောင်ရွက်မှုအတွေ့အကြုံတွေကိုဖလှယ်ဖို့အရွယ်လှုံ့ဆော်ခဲ့တာဖြစ်ပါတယ်။မနေ့ဗိုလ်ရုံးနေ့ကတော့ကာယောဂါတိုက်ဖျက်ရေးအပေါ်မှာစစ်တပ်တွေပူးပေါင်းဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးအာဆီယံကာကွယ်ရေးဝန်ကြီးတွေရဲ့ပူးတွဲကြေညာချက်ကိုဗီယက်နမ်နိုင်ငံကကြေညာလိုက်ပြီးလာမယ့်ကာလတွေအတွင်းဗီယက်နမ်အမျိုးသားကာကွယ်ရေးဝန်ကြီးဌာနအနေနဲ့လည်းမိဖက်နိုင်ငံတွေနဲ့အလားတူပူးပေါင်းဆောင်ရွက်မှုတွေတိုးချဲ့လှုံ့ဆော်သွားဖို့မျှော်လင့်တယ်ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာကျောင်းနိုင်ငံကရာဇဝတ်ဂိုင်းကောင်းဆောင်တူပါဝင်လူ၃ယောက်ကိုအောက်ရီလိုက်ဆောင်မှုတိုက်ချဲ့ရေးအာဏာတွေသုံးပြီးအမေရိကန်အစိုးရကဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်လိုက်ပါတယ်ဒီထဲမှာကျောင်းနိုင်ငံက 14K trial လို့ခေါ်တဲ့ရာဇဝတ်ဂိုင်းကောင်းဆောင်လည်းဖြစ်တရုတ်ကွန်မြူနတီပါတီရဲ့တရုတ်လူမှုနိုင်ငံရေးတိုင်ပင်ခံဟီလာကအဖွဲ့ဝင်တူလည်းဖြစ်တဲ့ဝမ်ကျောက်ကိုလည်းပေါင်းပါတယ်။ဝမ်ကျောက်ကနဲ့တူလိုင်ဘေးရီးယားနိုင်ငံရဲ့ထိပ်တန်းနိုင်ငံရေးသမားတူနဲ့ကာဇက်စတန်ဝန်ရှိသူဟောင်းတူတို့ကိုပြစ်မှတ်ထားဒဏ်ခတ်ရေးယူလိုက်ပြီးသူတို့ကိုအမိမဲစင်ထည့်သွင်းလိုက်တယ်လို့အမေရိကန်ဗဏ္ဍာရေးဌာနကဗိုလ်ထုနေမှာကြေညာပါတယ်။ဒီဒဏ်ခတ်ပိတ်ဆို့မှုတွေရအမေရိကန်ရဲ့တရားစီရင်ပိုင်ခွင့်အာဏာအောက်မှာရှိနေတဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေနဲ့ကုမ္ပဏီတွေကိုအမေရိကန်ကထိန်းချုပ်သွားမှာဖြစ်ပါတယ်။ဝန်ကြောက်ကတရားမဝင်ရာဇဝတ်မှုတွေနဲ့မကင်းတဲ့လှုပ်ရှားမှုတွေကိုဖုံးကွယ်ဖို့အတွက်တရုတ်နိုင်ငံရဲ့ကမ္ဘာလမ်းစီမံကိန်းအောက်ကနေသူ့ရဲ့ကုမ္ပဏီတွေကိုတုံးချနေတာဖြစ်တယ်လို့စွပ်စွဲခံထားပါတယ်။ရာဇဝတ်မှုနဲ့ပတ်သက်တဲ့သူ့အပေါ်စွပ်စွဲချက်တွေထဲမှာမွေးစေးကုန်မှုတာတရားမဝင်လောင်းကစားလုပ်ငန်းတွေတရားမဝင်လုပ်ငန်းတွေနဲ့ လူကုန်ကူးမှုတွေလည်းပေါင်းပါတယ်ပြီးခဲ့တဲ့လပိုင်းတွေအတွင်းကရင်ပြည်နယ်မြောက်ဝတီမြို့နားကရွှေကုတ်ကူမြို့တဲ့စီမံကိန်းပါဝင်ဆောင်လို့ရစီမံကိန်းကြီးတွေမှာဝမ်ကျောက်ကိုရဲ့ကုမ္ပဏီတွေပါဝင်လှုပ်ဆောင်နေတယ်ဆိုတာကိုအမေရိကန်ငြိမ်းချမ်းရေးအင်စတီကျူ USIP ရဲ့ညာသေးခင်ကထုတ်ပြန်တဲ့အစိုးရခန္ဓာတစ်ခုမှာဖော်ပြခဲ့ပါတယ်ခင်ဗျာဟောင်ကောင်နဲ့မကာကိုသွားရောက်မဲ့အမေရိကန်သံတမန်နိုင်ငံကူးလက်မှတ်ကိုင်းဆောင်ထားတဲ့သူတွေကိုပြည်ဝင်ခွင့်ဗီဇာကင်းလွတ်ခွင့်ပေးထားတာကိုပြန်ရုပ်သိမ်းသွားမယ်လို့ကျောင်းနိုင်ငံကဒီနေ့ပြောလိုက်ပါတယ်။အမေရိကန်ကတရုတ်တာဝန်ရှိသူဒါဇင်ပေါင်းများစွာကိုစီးပွားရေးတံခါးပိတ်ဆို့မှုတွေနဲ့ခီးသွားလာခွင့်တွေပိတ်လိုက်ပြီးတဲ့နောက်ကျောင်းနိုင်ငံဘက်ကအခုလိုတုံ့ပြန်လိုက်တာပါ။အမေရိကန်ဆိုရတာဝန်ရှိသူတွေလွှတ်တော်မှတ်ဒီအစိုးရမဟုတ်တဲ့ဖွဲ့စည်းတွေကတာဝန်ရှိသူတွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုဟောင်ကောင်ပေါ်သူတို့ရဲ့စိုးရွားတဲ့လူရည်တွေကိုတုံ့ပြန်တဲ့အနေနဲ့အလားတူတံခါးပိတ်ဆို့မှုတွေကိုပြန်ချမှတ်သွားမှာဖြစ်တယ်လို့ကျောင်းနိုင်ငံရေးဝန်ကြီးဌာနရဲ့ပြောခွင့်ရဟွာချွန်ရင်းကဒီနေ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောပါတယ်ဒါပြင်အမေရိကန်ပြည်ထောင်စုအနေနဲ့အန်ရယ်ရှိပြီးမှားရတဲ့လမ်းကြောင်းကိုရှေ့ဆက်မတွေ့ဖို့တရုတ်နိုင်ငံအနေနဲ့တိုက်တွန်းလိုတယ်လို့လည်းသူကဆက်ပြောပါတယ်။ဒါပေမဲ့ဘလို့တန်ခါပိတ်ဆို့မှုတွေကိုချမှတ်မယ်ဘယ်တော့စတင်မယ်ဆိုတာကိုတော့သူကအသေးစိတ်ပြောဆိုသွားခဲ့ခြင်းတော့မရှိပါဘူး။ဟောင်ကောင်ရဲ့မျိုးသားလုံခြုံရေးဥပဒေနဲ့ဟောင်ကောင်ကအတိုက်ခံလွတ်တော်အမတ်တွေကိုပြီးခဲ့တဲ့လကဖယ်ရှားလိုက်တာနဲ့ပတ်သက်ပြီးတရုတ်ဆိုရတာဝန်ရှိသူ14ယောက်ကိုအမေရိကန်ကစီးပွားရေးတန်ခါပိတ်ဆို့မှုတွေချမှတ်ပြီးခီးသွားလာခွင့်တွေပိတ်ပင်တားမြစ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ဒီကနေ့ဂျာတာပရင်းညပိုင်းမြန်မာဘာသာစီစဉ်နေကိုည7:00နာရီအထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုကဆက်ပြီးတော့သတင်းဆောင်ပါးတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်ခင်ဗျာ
။သမ္မတော်နဲ့အေးအေးရခိုင်လက်နက်ကန်ဖွဲ့ကကိုယ်စားလှယ်တွေဝါလက်နက်ကန်ဖွဲ့ထိန်းချုပ်ရသေးတာမှာတွေ့ဆုံပြီးရခိုင်ပြည်နယ်ငင်းချမ်းရေးဆွေးနွေးခဲ့ကြတဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွင်းအိမ်မှာရခိုင်ပြည်နယ်မှာရွေးကောက်ပွဲချင်းမနိုင်မဲ့အခြေအနေတွေဖန်တီးဖို့အေးရခိုင်လက်နက်ကန်ဖွဲ့ရဲ့ကမ်းလှမ်းချက်ကိုစစ်မတော်ကလက်ခံခဲ့ပြီးနောက်စိုက်ပွဲတွေရပ်ဆိုင်းနေတာဆက်လက်လောက်ရှိလာချိန်မှာပဲနှစ်ဖက်ကုဆလဲတွေပရမစုံကြီးတွေ့ဆုံကြတာဖြစ်ပါတယ်ဝါကြီးသွေးစည်းညီညွတ်ရေးစစ်မတော် UWSA ထိန်းချုပ်ရာပန်ဆန်းဒေသမှာမနေ့တုန်းကတနအီလောက်ကြာတွေ့ဆုံရမှာရခိုင်ပြည်နယ်ငင်းချမ်းရေးနဲ့ရွေးကောက်ပွဲကျင်းပနိုင်ရေးကိစ္စကိုအဓိကဆွေးနွေးဖြစ်တယ်လို့အေအေဖွဲ့ပြောခွင့်ရခိုင်တုခကအခုလိုပြောပါတယ
်မနေ့ကပန်ဆန်းမှာမြန်မာစစ်တပ်ရဲ့ကိုယ်စားလှယ်အဖွဲ့နဲ့ကျွန်တော်တို့ရခိုင်တပ်တော်ကကိုယ်စားလှယ်အဖွဲ့တွေတနအီကြာတွေ့ဆုံဆွေးနွေးခဲ့ကြတာရှိတယ်ဗျ။ဟိုအဓိကဆွေးနွေးတဲ့အကြောင်းအရာတွေကတော့ငင်းချမ်းရေးနဲ့ရေကောက်ပွဲဆိုင်ရာကိစ္စတွေကိုဆောင်ရွက်နိုင်ဖို့နဲ့နှစ်ဖက်အပြစ်ခရစီကိစ္စကိုဟိုတင်ကြအောင်လှုပ်ဆောင်နိုင်ဖို့အဲ့ဒီကိစ္စတွေကိုအဓိကထားပြီးတော့ဆွေးနွေးခဲ့ကြတာဖြစ်တယ်ဗျ။
သမ္မတော်နဲ့အေအေဖွဲ့ကြားပြီးခဲ့တဲ့လကွန်ပိုင်းမှာပရမဆုံးချိန်အွန်လိုင်းကဆွေးနွေးခဲ့ကြပြီးနောက်အခုနောက်ဆုံးတိုက်ရိုက်တွေ့ဆုံရမှာဆွေးနွေးခဲ့ကြတဲ့အသေးစိတ်အချက်လက်ကိုတော့အေအေဖွဲ့ဘက်ကပြောဆိုတာမျိုးမရှိသလိုသမ္မတော်ဘက်ကလည်းသတင်းထုတ်ပြန်တာမရှိပါဘူး။ဆွေးဆုံမှုနဲ့ပတ်သက်လို့ပုံမူသိရှိနိုင်အောင်သမ္မတော်ပြောခွင့်ရသူကိုဆက်သွယ်ခဲ့ပေမဲ့လည်းမရခဲ့ပါဘူး။မနေ့ကသွေးဆုံမှုမှာသမ္မတော်ဘက်ကကုစလဲဖွဲ့ကိုဒုတိယစစ်ဘက်ရေးရလုံခြုံရေးရာရှိချုပ်ဗိုလ်ချုပ်သွေးဦးဆောင်ခဲ့ပြီးအေအေဖွဲ့ကတော့ဒုတိယစူးစီးချုပ်ဘုံမှုချုပ်တောက်တာညိုသွန်းအောင်ဥဆောင်ခဲ့တာပါ။နိုဝင်ဘာလ25ရက်နေ့ကအွန်လိုင်းကနေသိဆုံးရမှာတော့ရခိုင်ပြည်နယ်မှာရွေးကောက်ပွဲမကျင်းပဖြစ်ခဲ့တဲ့နေရာတွေမှာကျင်းပနိုင်ရေးခက်ခဲတဲ့ဒေသတွေကိုစေဝါရိတ်ခါပို့ဆောင်ရေးအပြန်လည်ယုံကြည်မှုကိုဆက်လက်ထိန်းသိမ်းဖို့ကိစ္စတွေကိုဆွေးနွေးခဲ့ကြကြောင်းလည်းအေအေဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ဒီခိုင်ပြည်နယ်မှာစစ်ရေးသိမ်းမှလည်းတမတော်နဲ့အေအေဖွဲ့တို့ကြားတိုက်ခိုက်မှုတွေရပ်ဆဲပြီးဆွေးနွေးမှုတွေစတင်နေတဲ့ပေါ်ဗုဒ္ဓတော်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးအောင်တောင်းဖြေစုလို့ရခိုင်နိုင်ငံရဲ့အစိုင်းဝန်းကကြိုဆိုကြပါတယ
်ဒီလိုတိုက်ခိုက်နေတဲ့အားတူရပ်ဆဲပြီးမှဒီလိုသဘိုးမှထိုင်ရင်းမှဆွေးနွေးရဆိုတာကောင်းတဲ့လက္ခဏာပဲလေအဲကြိုဆိုရမှာပေါ့နိုင်ငံရေးအရာဆိုဆွေးနွေးတဲ့လမ်းကြောင်းကိုပြောရဆိုတော့တစ်ဆင့်ပြီးမှတစ်ဆင့်သွားမှာပါအကောင်းဆုံးဖြစ်ဖို့တော့ပြောလဲနေပါတော့
ပြည်ထောင်လကသလိုရခိုင်ပြည်နယ်မှာတိုက်ပွဲတွေရပ်ဆဲနေပေမဲ့တမတော်ကအင်အားဖြည့်သိမ်းနေတဲ့သတင်းတွေကြောင့်တိုက်ခိုက်မှုတွေတကြောပြန်ပေါ်ပေါက်လာမှာကိုဒေသခံတွေစိုးရိမ်နေကြောင်းလဲပရမကျိန်တွေ့ဆုံမှုပြီးထုတ်ပြန်ခဲ့တဲ့အေအေဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကြောက်တော်မြို့နယ်ကဒေသခံလူဖြစ်တဲ့ဦးကျော်မူကလည်းတမတော်ကအင်အားဖြည့်သိမ်းနေတဲ့လို့ရတွေကြောင့်လုံခြုံရေးအတွက်စိုးရိမ်တယ်လို့ပြောပါတယ်
။တက္ကသိုလ်တမျိုးတော့မရှိဘူးဒါပေမဲ့သူတို့ကကားနဲ့တမျိုးအင်ဖို့နဲ့ဒီဇက်ဒီဖို့နဲ့လည်းတမျိုးနဲ့အင်အားနဲ့လူအဖြစ်ဒါကိုတော့ကျွန်တော်တို့မြည်တရတယ်ခင်ဗျ။ပြန်အားဖြစ်နေတဲ့အချိန်မှာတော့ကျွန်တော်တို့မပြန်ရဘူး
။ရခိုင်ပြည်နယ်မှာတလကြာတိုက်ပွဲတွေရပ်ဆိုင်းနေတာကြောင့်သိမ်းနဲ့ချီတဲ့ဒုက္ခသည်တွေထဲကနေရပြန်သူတချို့လည်းရှိနေပါတယ်။ဒါပေမဲ့လည်းခံမှန်းချီရှိပေမဲ့အများစုကတော့နေရမပြန်နိုင်ကြသေးပါဘူး။ ตํารวจในอีพวกจ้านั้นเล่าจ้าไต่ป่วยฤาจ้าพยัตตาที่ไข่ตีซုံးหมู่ติเนี่ยใต้เนี่ยฉีเนี่ยตีละขันฤาเนี่ยสุขวายะได้ฉีฤาจုံเนี่ยละจ้าไต่ไข่หมู่ฤาจะสั่นทาผู้กุลตมกะเนี่ยนักงานการตานมันฤาก็เลยไต่ต้นซ้าจ้าบาเลยครับเนี่ยเราไนกวนเองวิวอีเมียนมาบายด้วยตะเรนปี้ปุ๊ซ่าดาขึ้นบาเลย
ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာကိုဗစ်-19ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံကြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6:00နာရီကနေ8:00နာရီအချိန်နဲ့ည9:00နာရီကနေ10:00နာရီအချိန်တွေမှာပဲထုတ်လွှင့် VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
်။ဒီကနေ့ကြောက်တဲ့အပြည့်ပြည့်ဆိုင်ရာလူခွင့်ရည်နေဖြစ်ရခိုင်ပြည်နယ်မှာလှုပ်ရှားခဲ့ကြတဲ့လူငယ်၃ဦးကိုရေတပ်ဖွဲ့ကဖမ်းဆီးပြီးခွင့်တူရှင်များပဲစုဝေးလှုပ်ရှားမှုနဲ့မှုဖွင့်လိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်တန်နိုင်ပါ။အပြည့်ပြည့်ဆိုင်ရာလူခွင့်ရည်နေအထိမှချင်းစစ်တွေမျိုးကဒီကနေ့အစောပိုင်းလှုပ်ရှားမှုမှာဦးဆောင်သူလူငယ်၃ဦးကိုရေတပ်ဖွဲ့ကဖမ်းဆီးခဲ့တာပါ။စစ်တွေမျိုးမှာရေစခန်းကဖမ်းဆီးတော်သူ၃ယောက်ကိုတော့ညီကန်းကစုဝေးခင်းနဲ့စီတန်းလှည့်လည်ခွင့်ဆိုင်ရာဥပဒေပေါ်မှာစစ်ကိုနဲ့ရေးယူခံခဲ့ရတယ်လို့လည်းကိုရန်မှုန်းဖွင့်ခံရသူတဦးဖြစ်တဲ့ကိုနိုင်နိုင်ထွန်းကပြောပါတယ်။
ဟုတ်ကဲ့ကျွန်တော်တို့ကိုဒီဘာပေါ်တော့ဒီစင်နာရီလောက်မှာနော်တော့ point မှာပေါ်တော့အမဒီဟိုတက်တူနေပါလေရိုက်နေကြတယ်ပေါ်တော့ဒီဟိုကဒီ9တွေနဲ့ပြီးလို့ရှိရင်ဆိုတော့ဒီ peace logo ဆွဲရတဲ့အလံလေးပြီးပြီးရင်းချင်းရင်းနှက်ပုံနေတော့အဲ့အဲ့လိုမျိုးအလံလေးနဲ့ကျွန်တော်တို့ဒီတက်တူနေပါလေရိုက်နေတဲ့အချိန်ပေါ်စင်နာရီလောက်အဲ့ဒါမှာဒီရေသားလာပြီးတော့ဒီဟိုဖဲဟိုဘယ်လိုပြောမလဲခေါ်ဆောင်တော့ပေါ်ကျွန်တော်တို့ဟုတ်အဲ့ပုံမှားကတော့ကျွန်တော်တို့ဒီပုံမှန်စကူပေါ်နေစီပုံမှန်အဲ့ဒါနဲ့ကျွန်တော်တို့ကိုအခုလည်းအမှုဖွင့်ထားပါရောအဲပြီးလို့ရှိရင်ဒီကဒီနောက်ထပ်15ရက်နေတို့ကဒီတောင်းကြမယ်ပေါ့နော်အဲ့လိုမျိုးပြောပါရော
အပြည့်ပြည့်ဆိုင်ရာလူခွင့်ရည်နေနဲ့အမျိုးသမီးကျန်းဖတ်မှုပတ်ပြောက်ရဲ့အထင်မှချင်းလူခွင့်ရည်တွေကိုလေးစားလိုက်နာဖို့တိုက်တွန်းတဲ့အနေနဲ့ထောက်ချခဲ့ကြတာလို့လည်းပြောပါရယ်လှုပ်ရှားမှုမှာဥဆောင်ပြီးတွေကိုရေးတပ်ဖွဲ့ကမှုန်ဖွင့်ခဲ့ပြီးနောက်မှာတော့အမခန်နဲ့ပြန်လှုပ်ပေးခဲ့ကြောင်းလည်းမှုန်ဖွင့်ခံထားသူနောက်တူဦးဖြစ်တဲ့မခန်ရသူကပြောပါရယ်
ဟုတ်ဘလို့မြင်ပြရမယ်ဒီနေ့အကြတဲ့လူခွင့်ရေးနေ့လည်းဖြစ်တယ်ပေါ့နော်အာလူခွင့်ရေးနေ့လည်းဖြစ်တယ်တစ်ခါမှဟိုခုနကပြောသလိုဒီအမျိုးသမီးတွေနဲ့ပတ်သက်ပြီးတော့လှုပ်ရှားမှုတွေလေဒီရက်ပိုင်းကအာဒီအတိုးအထိမှရှိရပေါ့နော်ဆက်ဆောင်ရတာလှုပ်ရှားမှုလို့ရှိရအာဆိုတော့ကျမတို့အနေနဲ့ဟိုလူခွင့်ရေးကိုတန်ဖိုးထားတယ်လေးစားလိုက်နာတယ်အမျိုးသမီးအခွင့်အရေးတွေကိုလည်းကျမတို့အနေနဲ့တန်ဖိုးထားလေးစားလိုက်နာတဲ့အတွက်အာဒီလိုမျိုးလှုပ်ရခြင်းဖြစ်တယ်နောက်တစ်ခါမှကျမတို့အနေနဲ့ဟိုလူလူလောက်တဲ့အပိုင်းမှာလည်းဟိုလူရည်ရဲ့စိတ်အများကြီးရှိတာမဟုတ်ဘူးပေါ့နော်လမ်းလျှောက်ရင်းပါလာအကြတာဖြစ်တဲ့တချို့လူတွေကကြတော့ဆိုတော့ဟိုနီးစုစီနဲ့ခုလောလောဆယ်မှာလည်းကျွန်တော်တို့နီးစုစီနဲ့အမခံလှုပ်ပေးလိုက်တယ်ပေါ့နော
်ရင်းချမ်းစွာစူဝေခင်းနဲ့ရင်းချမ်းစွာစီတန်းလက်လက်ခင်းဆိုင်ရာဥပဒေပေါ်မှာစကူရအများဆုံးထောင်ဒဏ်၃လကနေငွေဒဏ်၃000ဒါမှမဟုတ်ပြစ်ဒဏ်တစ်ခုလုံးကိုကြက်ခံနိုင်ပါတယ်လုံခွင့်ရေးကိုလေးစားလိုက်နာဖို့ရည်ရွယ်ချက်နဲ့လှုပ်ရှားသူတွေကိုအာဏာပိုင်တွေကအရေးယူဖို့စီစဉ်နေတဲ့အပေါ်မှာတော့ကိုယ်တိုင်တရားစွဲခံထားသူနောက်တဦးဖြစ်တဲ့ကိုတန်းလှကခုလိုတုံ့ပြန်ပြောဆိုပါတယ်
။ကျွန်တော်တို့ကပြောချင်တာကဒီကအဖြစ်ဒီကိစ္စကဒီတကယ်ဆိုရင်အစိုးရကိုတက်တာလည်းဟိုမမေပေါ်တယ်သူနေလည်းဟိုပြည်ရောရောက်လုတ်တဲ့နယ်ပေါ်တယ်ဒီသူဆိုတဲ့ပြေကိုကသူဆိုတဲ့ဒီလူခွင့်ရေးနဲ့ကိုသူဆိုတဲ့အသိပ္ပာယ်တွေသူကနေလုတ်တဲ့နယ်အခုအနေနဲ့ဘလို့ကွာကျွန်တော်တို့ဒီတူနေတဲ့ကျဆူရာကိုတော့မသူအရေးယူတာတော့တော့တော့ဆိုတော့ငင်းစိတ်ကမကောင်းဘူးပေါ့ဗျာနော်အဲ့လိုမျိုးတော့ကျွန်တော်တို့ခံစားရပါတယ
်လုံခွင့်ရည်ရဲ့ချေဥဆောင်လှုပ်ရှားမှုကြောင့်လူငယ်၃ဦးကိုရေးယူထားတဲ့ကိစ္စနဲ့ပတ်သက်လို့စစ်တေမျိုးမရေးစခန်းကိုဝီရော်ရေကဆက်တွေ့ခဲ့ပေမဲ့လည်းဖုံးလက်ခံဖြစ်ဆိုတဲ့သူမရှိခဲ့ပါဘူးရခိုင်ပြည်နယ်မှာတမ်တော်နယ်အေရခိုင်လက်နက်ကန်ဖွဲ့တို့ရဲ့စီရေးပဏိပခတွေကြောင့်ဒေသခံတွေလူခွင့်ရချိုးဖောက်မှုတွေရင်ဆိုင်နေရတဲ့ပေါ့ကုလသမဂ္ဂပါဝင်နိုင်ငံတကာအသံဝင်တွေတက်ကြလှုပ်ရှားသူတွေကပါစိုးရိမ်နေတဲ့သဘောထားတွေကိုလည်းပြောဆိုထားကြပါရခင်ဗျာကျွန်တော်တက်နိုင်စစ်တွေကနေတင်ပြပို့ထားတာဖြစ်ပါတယ
်ဒီကနေ့ကြာရောက်တဲ့ PP ဆိုင်ရာလူခွင့်ရနေမှာပဲမြန်မာနိုင်ငံကတက်ကြလှုပ်ရှားသူတူဖြစ်တဲ့ဒေါ်နှုံးလာကိုဆွေရင်နိုင်ငံခြေစိုက်ဖွဲ့စည်းတခုကနိုင်ငံသားခွင့်ရကာကွယ်ရေးလှုပ်ရှားမှုစုပေးလိုက်တဲ့အကြောင်းပြပြပါမယ်ကျွန်တော်ထောက်ခံပါဒ ဒီမိုကရေစီရဲ့လှုပ်ရှားသူတူလည်းဖြစ်ဒီမိုကရေစီရဲ့ငြိမ်းချမ်းရေးအမျိုးသမီးအဖွဲ့ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဒွန်နောင်းလာကိုဆွေနိုင်ငံခြေဆိုင်နိုင်ငံသားခွင့်ရေးများအတွက်ကာကွယ်ရေးလှုပ်ရှားသူများအဖွဲ့ကစုကြည်မြင့်လိုက်တာဖြစ်ပါတယ်။ဆယ်စုနှစ်နဲ့ချီတိုင်းသားတွေအခွင့်အရေးနဲ့ခွဲခြားဖိနှိပ်မှုတွေကိုစတင်လှုပ်ရှားခဲ့သူအဖြစ်စုပယ်ခဲ့တာဖြစ်ကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။စုကြည်မြင့်ခံရတဲ့အတွက်လူခွင့်ရေးလှုပ်ရှားမှုတွေအတွက်တွန်းအားဖြစ်စေတယ်လို့လည်းဒွန်နောင်းလာကပြောပါတယ်။
ဟာဒီမှာရဲ့လက်ခဲတဲ့ပုံမှာဒီမှာရေမဟုတ်တော့ဘဲလေဒီမှာကဘာနဲ့ကအဒီမှာပြည့်ရပေါ့နော်အဒီမှာကဘာကဒီမှာရဲ့ဒီရက်ကြည့်ပြီးရင်အဝင်းရင်ပြီးတယ်ဒီကဒီမှာအပို့ပြီးတော့အဆီလာတယ်ပေါ့နော်ဒီမှာဒီလိုကနန်းနေပြီးတော့အလူအချင်းကြီးကိုဒီလိုဒီမှာဆောက်ပြန့်ဝေးပါနေလေပြည်သူတွေကြောက်ဒီမှာစူးစားရမယ်ဒီမှာမျိုး
ဒီစုကတော့အရင်ကဘယ်လာရုတူရကီနိုင်ငံနဲ့ဆူဒန်တောင်ပိုင်းကလူခွင့်ရေးတက်ကြလှူရှားသူတွေကိုပေးအပ်ခဲ့ပူပါတယ်။အပြည်ပြည်ဆိုင်ရာလူခွင့်ရေးနေမှာမြန်မာနိုင်ငံကလူခွင့်ရေးအခြေအနေတွေကိုတိုးတက်ဖို့လိုအပ်ချက်တွေရှိနေတာကိုလည်းတက်ကြလှူရှားသူတွေကထောက်ပြနေကြတာပါ။မြန်မာနိုင်ငံမှာလူခွင့်ရေးအခြေအနေတွေတိုးတက်အောင်ကြိုးပမ်းခဲ့တဲ့လုပ်ရက်တွေရှိနေပေမဲ့အားမြင့်ချက်တွေအများပြားရှိနေဆဲဖြစ်ပြီးအထူးသဖြင့်လက်နက်ကင်ပဋိပက္ခဖြစ်ရာဒေသတွေမှာလူခွင့်ရေးချိုးဖောက်မှုပြဿနာတွေပိုပြီးတွေ့ရလေရှိရလို့လဲလူခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ညီမြချင်းမြန်မာကဒေါက်တာဦးအောင်မျိုးမင်းကပြောပါတယ်
။ဟိုမှာလူခွင့်ရေးနဲ့ပတ်သက်ပြီးတော့နော်တချို့တော့ပြည်တွင်းဥပဒေတွေပေါ်ပေါက်လာတယ်လို့နိုင်ငံတကာစာချုပ်တွေလက်မှတ်ထိုးလာတာဒါကတော့ကျွန်တော်တို့ဘယ်လိုပဲဖြစ်ဖြစ်အသိမှတ်ယူရမယ်ဟာပါအဲ့ဒါလူခွေနဲ့ပတ်သက်ပြီးတော့အတိုက်ဆိုင်ရှိနေပြီးကာလရှိသည့်တိုင်အောင်လူခွေနဲ့ပတ်သက်တေယုံညွန်းနှံ့မျိုးတင်ရေးဆွဲတာတက္ကသိုလ်တွေမှာတင်ကြားမှုတွေရှိပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းကျွန်တော်တို့အားမလို့အားမရဖြစ်တဲ့ကိစ္စတွေရှိပါတယ်ခင်ဗျာ။လူခွေရေးရင်းချမ်းရေးနဲ့ကျွန်တော်တို့ဒီမိုကရေစီကအမြဲတမ်းဆက်ဆက်နေပါတယ်။ကျွန်တော်တိုင်းပြည်မှာဓာတ်ပုံများမှုမရှိတဲ့အတွက်ဒီတိုင်းရင်းသားဒေသတွေမှာလက်နက်ကင်စစ်ပွဲတွေဖြစ်နေတယ်ရင်းချမ်းမှုမရအောင်။အဲ့ဒီကနောက်ဆက်တွဲပါလာတဲ့ကိစ္စကတော့လူခွေချိုးဖောက်မှုတွေပါလူခွေချိုးဖောက်မှုဆိုတာလက်နက်ကိုင်တပ်ဖွဲ့စစ်ပွဲကာလအတွင်းမှာတပ်ဖွဲ့တွေဘယ်သူပဲကျူးလွန်ရှင်လွန်လူခွေချိုးဖောက်မှုဖြစ်ပါတယ်ဒါပေမဲ့ကျူးလွန်မှုတွေဖြစ်ဖြစ်ခံရတာကတော့အရသာတွေပဲဖြစ်တယ
်ပမနာဦးဝင်းမြင့်ကတော့လူခွေကိုအလေးမထားတာဟာဒီမိုကရေစီနဲ့တရားဥပဒေစိုးမိုးရေးကိုလစ်လျူရှုတာတာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်လူခွင့်ရေးအသိပညာတွေကိုလူလူကြားမှာကြည်ကြည်ပြည့်ပြည့်နားလည်သဘောပေါက်ဖို့အရေးကြီးတယ်လို့လည်းဒီကနေ့ကြားရောက်တဲ့အပြည်ပြည်ဆိုင်ရာလူခွင့်ရေးနဲ့အထိမ်းအဖျက်ပြောကြားထားပါတယ်ခင်ဗျာကျွန်တော်ထားအောင်ကမ်းပါ VOA အတွက်သတင်းပေးပို့ထားတာဖြစ်ပါတ
ယ် UN မြန်မာပိုင်းစီစဉ်ရဲ့ဗီဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက်Apple App Store မှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ထည့်လို့ရှားဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုရိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ဒါနာတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်မှာမကြသေးခင်ကစားလို့ကိုဗစ်ကရောဂါကူးစက်မှုတွေတိုးလာတာကြောင့်ထိန်းချုပ်နိုင်အောင်ကြိုးပမ်းနေရတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။ကချင်ပြည်နယ်မှာကြောက်စိမ်းလုပ်ငန်းတွေတောင်းထင်ရှားတဲ့ဖားကန့်ဒေသအပါအဝင်နေရာတချို့မှာကရောဂါကူးစက်မှုတွေတိုးလာနေတာကြောင့်တွာလာလှုပ်ရှားမှုတွေကိုကန့်သတ်ထားရပြီးစောင့်ကြည့်စစ်ဆေးမှုတွေကိုလည်းတိုးမြှင့်နေပါတယ်။မကြသေးခင်ကစားလို့ယောဂဘူးရှိသူအထူးလူနာတွေများလာတာကြောင့်ယောဂထိန်းချုပ်ရေးအစီအစဉ်တွေကိုလိုက်နာအောင်စီစဉ်နေရတယ်လို့လည်းဖာကန်မျိုးနဲ့ကြက်ချိန်လေးအသိဉာဏ်ဥက္ကဋ္ဌဦးတန်းစော်ကောင်ကဖီယိုရီကိုပြောပါတယ
်ပထမလိုင်းကတော့ပေါ်ပေါ်ပါပါလေးကျွန်တော်စက်တားရတယ်ဖာကန်မှာပူတွေ့မလာဘူးပေါ့စက္ကန့်ဝင်းမှာကျတော့ကျွန်တော်ပူတွေ့တဲ့တောင်ပြရတဝါတဲ့အနေနဲ့တော့မှကျွန်တော်တိချုံမှုကလွယ်တယ်တောင်ပြရကိုကျွန်တော်ကတ်တက်အနေနဲ့ဖြစ်သတ်မှတ်ပြီးတော့မှဒီရွာထဲမှာပြေးရွာထဲမှာရှိတဲ့ဒီသူတွေကိုကျွန်တော်စောင့်နေရတဲ့ဒီကျမရဲ့အတွက်ဆောက်ရှောက်မှုတွေအဲ့ဒါတွေကိုချိန်နဲ့တပင်းညီပေါ်ဒီနေရာနဲ့ဒီစစ်ချက်မမှတ်ပေါ်စီကန်းရှိရှိနေကျွန်တော်တို့ထိချိုးလို့ရတယ်အခုကကျတော့ကျွန်တော်တို့ပိုးတွေ့လာတဲ့ဟာကနေရာလေးကစိတ်စိတ်လာတယ်စိတ်စိတ်လာတဲ့ခါကျတော့ဒီထိချိုးဖို့ကခက်သွားပြီ
မြန်မာနိုင်ငံမှာဒီနှစ်ဆန်းပါးကစားလို့ယောဂကူးစက်မှုတွေကြုံရချိန်ကကချင်ပြည်နယ်မှာအတည်ပြုလူနာမရှိခဲ့ပေမဲ့တကြောပြန်ကူးစက်မှုတွေတိုးလာရကအခုခါမှာတော့ထောက်ကမ်းမျိုးနယ်မှာအတည်ပြုလူနာ228ဦးထိရှိနေပါတယ်။ယောဂကူးစက်မှုတွေတိုးလာနေတာကြောင့်တွားလာလှုပ်ရှားမှုတွေကန့်သတ်တာအပါအဝင်ယောဂထိန်းချုပ်ရေးအစီအမံတွေကိုတိုးမြှင့်ဆောင်ရွက်နေတယ်လို့လည်းဝိုင်းမော်မျိုးပြည်သူ့ကျန်းမာရေးဌာနဦးစီးမှုဒေါက်တာသိန်းမျိုးက COE ကိုပြောပါတယ
်။လူနာတွေချိန်နေရတော့တယောက်ကတော့ဆွေးညာကျွန်တော်လူတွေကတော့အကုန်လုံးကောင်းကြပါတယ်လက်ရှိကျွန်တော်မျိုးမှာဆေးုံကျက်နေလို့တော့တယောက်မှမရှိဘူးပြမကြီးနားမှာ
ကျွန်တော်တို့မြို့ဝန်နဲ့ပတ်သက်ပြီးအစီအစဉ်တင်နေတာတော့၃ယောက်ရှိတာပေါ့ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒါအချိန်လေးကျွန်တော်၆ယောက်ပေါ့ဒါစစစောင်း၆ယောက်ရှိတယ်အဲ့ဒါတွေပြောကွယ်တဲ့အနေနဲ့ကျွန်တော်အဓိကတော့ရန်ကုန်ပြည်သူမန္တလေးပြည်သူနောက်ဖက်ကန်ပြည်သူအဲ့ဒါတွေရဲ့ရောဂါပါလာတဲ့အခါကျတော့မြို့ပါမြို့ဝင်မြို့ထက်ကိတ်တွေစစ်ဆေးထားတယ်ကျမရင်းနဲ့အောက်သားဝန်ကြ ဝန်ထမ်းကူညီသူတွေရှားမှလည်းအခက်အခဲတွေတိုးလာနေတယ်လို့ဒေါက်တာတင်းညိုကပြောပါတယ်
ကျမရဲ့ဝန်ထမ်းတွေလည်းဒီတူထောင်ကသူရှိမဲ့ဝန်ထမ်းတွေကိုလည်းအကုန်လုံးတာဝန်တွေဆံမတွေပြည်စုံအောင်ဖြည့်တယ်ဝန်ထမ်းမိုင်းလည်းလေဟာမှုမရှိဘူးအကောက်ပဲပစ္စည်းလေးလေလေဟာမှုမရှိဘူးလူမျိုးရေးဖွဲ့စည်းတွေလည်းတက်ကြပါတယ်ကြာလာတော့နည်းနည်းလေးဟိုနည်းနည်းလေးမောလာတဲ့သဘောပဲရှိပါတယ်နော်စိတ်အားစိတ်တက်ခွန်အားတော့ခံစားပေးရတာပေါ့
ကျမရဲ့နဲ့အောက်စားဝန်ကြီးဌာနတည်ထောင်စုဝန်ကြီးဒေါက်တာမြင့်ထွေးကတော့ဝန်ထမ်းအားမမြအောင်တာဝန်ထမ်းဆောင်နေကြတဲ့ကျမရဲ့ဝန်ထမ်းတွေအနေနဲ့ကာယရောဂါကူးစက်မခံရအောင်အထူးသတိရှိဖို့တိုက်တွန်းထားပါတယ်ကျမရဲ့ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာကာယရောဂါကြောင့်သေဆုံးသူ 2,100 ကျော်နဲ့အတူတူလူနာပေါင်းကတော့ 3,300 ကျော်ရှိနေပါတယ်ရှင်။ကျမကတော့စုစုပေါင်း VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။VOA ကနေတနစ်တာနောက်ဆုံးသတင်းတွေကို email ကနေတစ်ဆင့်နေ့စဉ်သတင်းလောအဖြစ်ပို့ပေးနေပါတယ်။ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလောအဖြစ်လက်ခံရယူလိုတဲ့တောတာရှင်တွေအနေနဲ့ VOA ရဲ့ internet စာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပြရစီ။VOA email သတင်းစာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင
်မြန်မာနိုင်ငံကတင်ပို့ရဲ့ရေထွက်ကုန်ပစ္စည်းတွေကိုကိုဗစ်ရောဂါကင်းရှင်းကြောင်းအထောက်အထားပါမတာတင်သွင်းခွင့်ပြုဖို့တရုတ်နိုင်ငံကကန့်သတ်လိုက်တဲ့အတွက်မြန်မာကုန်သည်တွေအခက်ကြုံနေရတဲ့အကြောင်းတင်ပြပေးမှာပါကျွန်တော်ကတော့ဇော်ထပ်ပါမြန်မာရေထွက်ကုန်တွေအားလုံးကိုဗစ်ရောဂါတခွဲစစ်ဆေးဖို့နဲ့သတ်မှတ်ထားတဲ့တိတံတူလောင်ကမ်းတွေနဲ့ပို့ဆောင်ဖို့တရုတ်နိုင်ငံယူနန်ပြည်နယ်တေဟုန်ပြည်နယ်ကတောင်းရှိသူတွေကညွှန်ကြားချက်ထုတ်ပြန်လိုက်တဲ့အတွက်မြန်မာကုန်သည်တွေအခက်ကြုံနေရတာဖြစ်ပါတယ်။ဒီကိစ္စအတွက်မြန်မာနိုင်ငံကကုန်သည်တွေနဲ့လုပ်ငန်းရှင်တွေစုညိတ်တိုင်ပင်ဖို့စီစဉ်ထားကြောင်းလဲမူဆက်တရားငါးမှကုန်သည်ရေးဆောင်တာဝန်ခံဦးမင်းအောင်ရေးက VOA ကိုပြောပါတယ်။
ဒီမနေ့ပြန်ကိုတော့ကျွန်တော်က၅ဦးစီးတို့ရေထွက်ကုန်လုပ်တဲ့ဒီ Aegean Company ကိုကျွန်တော်ကတော့အစည်းအဝေးခေါ်ဖို့လေးပြင်တာလေ။လက်ရှိဘုဘကဒီတရုတ်နိုင်ငံဘက်ကဘာတွေတောင်းဆိုတာလဲ။ဘာလို့ဒီ Aegean ငါးတွေပို့လို့မရမလဲဆိုတော့ကျွန်တော်ဒါကို meeting လေးလုပ်ဖို့တော့ရှိတယ်။ဘာခက်ခဲရှိလဲတရုတ်ဘက်မြန်မာဘက်ကျွန်တော်တို့ကကိုယ်ထဏာချင်းဆွေးနွေးဖို့တော့ကျွန်တော်အစီအစဉ်လာ
။ PK ထားရဲ့စားတော့ကုန်တွေကနေကိုဗစ်ရောဂါပိုးကူးစက်နိုင်ခြင်းနည်းပါးရဲ့လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောဆိုထားပေမဲ့တရုတ်နိုင်ငံကတော့ပြည်ပကတင်ပို့တဲ့သားငါစားသောက်ကုန်တွေတင်းတင်းကြပ်ကြပ်စစ်ဆေးနေပါတယ်။မြန်မာနိုင်ငံရွှေထွက်ကုန်ပစ္စည်းထုတ်လုပ်သူများနဲ့ပို့ကုန်လုပ်ငန်းရှင်များအသင်းတွင်ရင်မူဦးမျိုးညွန့်ကတော့တရုတ်အာဏာပိုင်ကြီးရဲ့တောင်းဆိုချက်ဟာခိုင်မာမှုမရှိဘူးလို့ပြောပါတယ်
။တရုတ်ပြည်မှာ product မှာကိုရိုနာဗိုင်းရပ်စ်တွေ့ရလို့ပတ်တိတိပေါ်မှာကိုရိုနာဗိုင်းရပ်စ်တွေ့ရလို့ဆိုတာလေ။ကျွန်တော်လေးလာမိသလားကျွန်တော်ရှင်းပြရရင်တော့ဘယ်တိုင်းပြည်မှာမှအဲ့ဒီလိုကိစ္စမတွေ့ဘူးလို့ရည်ရသစ္စည်းမှာဆိုလို့ရှိရင်ရည်ရသစ္စည်းကကုန်ကနေကူးဖို့ဟာအဲ့အကြောင်းကိုမြေပေါက်လို့တမိရှိုကလည်းဒါကို evidence မရှိဘူးလို့ပြောထားတယ
်။ယူနာပြည်နယ်အာနာပါညွေကတော့မြန်မာနိုင်ငံကရေထွက်ကုန်တွေကိုဒီဇင်ဘာ6ရက်ကစပြီးစစ်ဆေးချက်မှတ်ဖို့ညွှန်ကြားထားပါတယ်။မူဆိတ်နန်းခတ်နေဆက်ကုန်တွေများအပြင်ဗဟုအလုံးမှုဆောင်တဲ့ကနန်းလုပ်ငန်းရှင်များအပြင်တာဝန်ရှိသူလည်းဖြစ်တဲ့ဦးထွန်းလင်းဆိုကတော့တရုတ်အာနာပါညွေရဲ့ဆုံးဖြတ်ချက်ကြောင့်မြန်မာကုန်တွေအခက်အခဲကြုံနေရတယ်လို့ VOA ကိုပြောပါတယ်။
ဒီလိုဖက်ကတို့ကတော့အဲကျွန်တော်တို့ဒီကနန်းနဲ့ပတ်သက်တဲ့ပစ္စည်းတွေတော့ကိုဗစ်ကင်းရှင်းကြောင်းထောက်ခံပြည့်ဆိုပြီးတော့အဲ့လိုမျိုးတောင်းတာပေါ့ပထမအရင်တော့ဒီဘာကြီးရဲ့ရောဂါပိုးမွားကင်းရှင်းကြောင်းဆိုပြီးတော့အဲ့လိုမျိုးနဲ့တောင်းတာနောက်ပိုင်းကျတော့ပြန်ပြီးကြောင်းလဲသွားတယ်အဲ့ဘာကြီးရဲ့ရောဂါကင်းရှင်းကြောင်းကိုမရတော့ကိုဗစ်ကင်းရှင်းကြောင်းဆိုပြီးတော့အဲ့လိုတောင်းတာတောင်းတော့တော်တော်လေးအချက်လိုက်တာပေါ့ဗျာလူတွေတော့မှမပေးနိုင်တဲ့အနေအထားမျိုးဆိုတော့
တရုတ်အာဏာပိုင်ကြီးရဲ့ကန့်သတ်ချက်အသေးနဲ့ပတ်သက်လို့မြန်မာနိုင်ငံကပြည်နယ်နဲ့တိုင်း၅ဦးစီးတောင်ရှိသူတွေနဲ့ရေထွက်ကုန်လုပ်ငန်းရှင်တွေရဲ့ဒီနေ့အစည်းအဝေးမှာပြောဆိုဆွေးနွေးခဲ့တယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံဟာတရုတ်နဲ့ထိုင်းနိုင်ငံကိုနယ်စပ်ကနေရေထွက်ကုန်ပစ္စည်းအများဆုံးတင်ပို့နေရပါ။ မြန်မာကုန်သွယ်ရေးဝန်ကြီးဌာနရဲ့စာရင်းအရဆိုရင်ပြည်ပကိုရေးထွက်ကုန်တင်ပို့နိုင်တဲ့ပမာဏဟာ2019ခုနှစ်အမေရိကန်ဒေါ်လာ3,000,000,000,000ကျော်ရှိပြီးအဲ့ဒီထက်က3-5000ကျော်ဟာနေဆက်ကုန်သွယ်ရေးကရခဲ့ရဖြစ်ပါတယ်။မြန်မာနိုင်ငံမှာမကြသေးခင်လာရီယာဆာလိုကိုဗစ်ရောဂါကူးစက်မှုတွေတိုးလာရတာ တိုင်းဆုံးလူ2,000ကျော်နဲ့ကူးစက်မှုဟာတရုတ်နိုင်ငံထဲရောက်ပူများနေပြီးတသိန်းကျော်ရှိလာရကတရုတ်နိုင်ငံဘက်ကလည်းနေဆက်ကုန်သွယ်ရေးနဲ့အသွားလာဝင်ထွက်တာတွေကိုကန့်သတ်လာနေရဖြစ်ပါတယ်။ကျွန်တော်ကတော့စောထပ်ပါ VOA အတွက်သတင်းပေးပို့နေရဖြစ်ပါတယ်။
အမေရိကန်ပြည်အောင်စုမှာကိုဗစ်-19ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်းVOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနက်
6:00 နာရီမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ်။အခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ဒီမိုကရေစီဒလေးကိုပြည်သူပြောထောင်ရမှာပြည်သူသဘောထားစစ်တမ်းဟာအရေးကြီးတဲ့အခမ်းအနားကပါဝင်တဲ့အကြောင်းဥအောင်ခင်ကရေးသားပြီးကျွန်တော်ညောင်ဝင်းအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ။
Democracy ဒလေပြည်သူ့ပြောထောင်ရမှာတိုင်းသူပြည်သားတွေနိုင်ငံရေးဘဟုသုတဗေဒောက်ရှိတယ်ဆိုတဲ့မေးခွန်းဟာအလွန်အရေးကြီးပါတယ်။မြေခောက်တင်မြောက်ထားတဲ့အစိုးရအကြောင်းပြည်သူတွေဗေဒောက်တည်တယ်ဆိုတဲ့အချက်ဟာအရေးကြီးပါတယ်။ဒါပေမဲ့ပြည်သူ့သဘောထားလေ့လာတယ်ဆိုတာမေးခွန်းလူပန်းဖြစ်လို့ငွေအင်အားကောင်းတဲ့အဖွဲ့အစည်းတွေကသာစွန့်ဆောင်နိုင်တာတွေ့ရပါတယ်။ဝါရှင်တန်အခြေစိုက် NDI National Democratic Institute ကလည်းငွေကြီးနဲ့နှိပညာထောက်ပံ့ပြီးပြည်သူ့သဘောထားလေ့လာဖို့ကူညီလက်ရှိပါတယ်။ပြည်သူ့သဘောထားကမ္မနိုင်အောင်အမေရိကန်အခြေစိုက် IRI International Republican Institute ကလွန်ခဲ့တဲ့နှစ်လယ်မှာစစ်တမ်းကောက်ယူပါတယ်။2014ကစပြီး IRI ကစစ်တမ်းကောက်ယူနေတာမို့ယခုအချိန်ဟာတတိယမြောက်ဖြစ်ပါတယ်။တိုင်းနယ်ပြည်နယ်တွေကအမျိုးသား2,000လီးပါးနဲ့ အမျိုးသမီး 2,000 ကျော်စုစုပေါင်း 4,000 ကျော်ကိုတွဲဆုံမေးမြန်းပြီးတင်ပြထားတာပါပဲ။ရခိုင်မှာ 6 မြို့နယ်၊ကချင်မှာ 2 မြို့နယ်နဲ့ ရှမ်းပြည်မှာ 13 မြို့နယ်ကိုသာပဋိပက္ခပြစ်ပွားနေတာမှုချက်လက်ခဲ့ရတယ်လို့ဆိုပါတယ်။ဒါကြောင့်စစ်တမ်းမှာမပါသူ 1,000 ကျော်သာရှိပါတယ်။
2014စစ်တမ်း၊2019စစ်တမ်းစတဲ့ပြည်သူ့သဘောထားစစ်တမ်းသုံးမှုစလုံးမှာ မြန်မာနိုင်ငံဟာအကောင်းဘက်ကလမ်းကြောင်းအမှန်ကိုဦးတည်နေတယ်လို့ပြည်သူ85ရာခိုင်နှုန်းကယုံကြည်ကြောင်းသိရပါတယ်။အစိုးရကလမ်းကြောင်းအမှားကိုဦးတည်နေတယ်လို့ယုံကြည်သူက 20 ရာခိုင်နှုန်းအောက်မှာရှိပါတယ်။85ရာခိုင်နှုန်းကျော်အကောင်းမြင်တဲ့ဒေသတွေဟာကယားကရင်ချင်းအေရာဝတီနဲ့မကွေးတိုင်းဖြစ်ပါတယ်။မြန်မာနိုင်ငံရဲ့လက်ရှိစီးပွားရေးအခြေအနေကိုအလွန်ကောင်းမွန်တယ်လို့ပြောသူ 10 ရာခိုင်နှုန်းသာရှိပြီးအလွန်ဆိုးတယ်လို့ယုံကြည်သူ9ရာခိုင်နှုန်းရှိပါတယ်။အတော်သင့်ကောင်းတယ်လို့ထက်ဝက်ကျော်ကမြင်ကြပါတယ်။ မိသားစုစီးပွားရေးအလွန်ကောင်းတယ်လို့မြင်သူကအလွန်နည်းပြီးအတော်တန်ကောင်းတယ်လို့ပြောသူက 69
ရာခိုင်နှုန်းရှိပါတယ်။မိသားစုစီးပွားရေးအခြေအနေဆိုတယ်လို့30ရာခိုင်နှုန်းကယုံကြည်နေကြပါတယ်။တိုင်းနယ်ပြည်နယ်အားလုံးမှာမူရစ်ဆေးဝါးသုံးဆွဲမှုကိုအကြီးမားဆုံးပြဿနာအဖြစ်မြင်ကြပါတယ်။ကချင်၊ကယား၊ရခိုင်မန္တလေးနဲ့နေပြည်တော်မှာ 90 ရာခိုင်နှုန်းကျော်ကအလွန်ကြီးမားတဲ့ပြဿနာအဖြစ်မြင်ကြပါတယ်။ကျန်းဒေသတွေမှာတော့ဒီလိုအမြင်ရှိသူ 80 ရာခိုင်နှုန်းကျော်ရှိပါတယ်။ဝေးရေးစေဝါကိုအကြီးဆုံးအန္တရာယ်လို့ပြည်သူကယူဆပါတယ်။ဒုတိယအကြီးမားဆုံးပြဿနာဟာရာဇဝတ်မှုများရတာဖြစ်ပါတယ်။အစိုးရလှုပ်ဆောင်ချက်တွေထဲမှာလမ်းနယ်တံတားဆောက်လုပ်တာဟာလူကြိုက်အများဆုံးဖြစ်ပြီးပညာရေးအဆင့်မြင့်တင်မှုနဲ့ကျန်းမာရေးပြုပြင်မှုဟာဒုတိယလူကြိုက်အများဆုံးဖြစ်နေပါတယ်။ရေရက်စ်မီအိုးအိမ်မှာလည်းအစိုးရကိုလူကြိုက်များပါတယ်။
မင်းမြန်ခံရတဲ့ပြည်သူလူထုအများစုဟာဒီမိုကရေစီကအကောင်းဆုံးအစိုးရစနစ်လို့ယုံကြည်ကြပါတယ်။နိုင်ငံရေးဆိုင်ရာဆုံးဖြတ်ချက်ချမှတ်ရမှာအရွယ်ရောက်သူတိုင်းပါဝင်နိုင်ဖို့အလွန်အရေးကြီးတယ်လို့အများစုကယူဆပါတယ်။သုံးပုံတစ်ပုံကတော့အတော်အသင့်သာအရေးကြီးတယ်လို့မြင်ပါတယ်။မေးခွန်းဖြစ်သူတွေထွက်ဝဲကျော်ဟာ
ငွေပါတီကိုထောက်ခံသူတွေဖြစ်ပါတယ်။2035ရွေးကောက်ပွဲမှာမဲဆန္ဒပေးသူက59%သုံးရာခိုင်နှုန်းရှိပါတယ်။ဘေးဘေးသူအများစုစစ်စခွင့်နဲ့ရာခိုင်နှုန်းကတရားဝင်တိုင်းကဖြစ်ပါတယ်။အခြေခံဥပဒေပြင်ဆင်ဖို့လွတ်တော်မှာ89%ရာခိုင်နှုန်းကျော်ထောက်ခံဖို့လိုတယ်ဆိုတဲ့အခက်အခဲကိုအများစုကမကြိုက်ကြပါဘူး။အခက်အခဲမရှိဘဲအခြေခံဥပဒေကိုပြင်ဆင်နိုင်ရေးကိုသာအများစုကထောက်ခံကြတာတွေ့ရပါတယ်။
man kangwezen po yade ne lo amyazu ga nyeja ba de. Da be ne, ne bi do ma 34 yagai no, bago ma 38 yagai no, mandale ma 47 yagai no, ayawari ma 55 yagai no ne, yangong ma 56 yagai no ma do, thokkan du ga 50 yagai no au ma da shi ba de. Pi ne be ma 80 yagai no lo thokkan ya da tue ya ba de. တိုင်းနယ်ပြည်နယ်ကိုကိုပိုင်အုပ်ချုပ်ခွင့်ပိုပေးတဲ့နယ်လို့ဝင်းမြန်းခံရသူအများစုခွန်ဆယ်ရာခိုင်နှုန်းကယူဆပါတယ်။ကိုပိုင်ပြတ်ချန်းခွင့်အာဏာပိုပေးတာကိုချိန်တယ်လို့ဆိုပေမဲ့ဝင်းကြီးချုပ်ကိစ္စမှာတော့တမျိုးဖြစ်နေပါတယ်။တိုင်းနယ်ပြည်နယ်ဝင်းကြီးချုပ်ကိုပြည်ထောင်စုအစိုးရကခန့်အပ်တာကိုလိုလားသူ 53
ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့စီးကျိုရှိသူကိုဗစ်အတွက်ကြိုတင်ကာကွယ်ရေးကြောင်းပြောပြထားပါတယ်။စီးကျိုရှိသူတွေမှာကိုဗစ်ဖြစ်လာရင်ပိုအန္တရာယ်ကြီးတာကြောင့်ကြိုတင်ကာကွယ်ရေးတွေပိုလုပ်တင့်တယ်လို့ကျန်းမာရေးပညာရှင်တွေကအကြံပြုလိုက်ပါတယ်။စီးကျိုရှိသူတွေကိုဗစ်မဖြစ်အောင်နဲ့ကြိုတင်ပြီးစီးကျိုသွေးကြိုထိန်းထားနိုင်အောင်ဘယ်လိုပိုကြိုတင်ကာကွယ်နိုင်ပါလဲဒီအက မင်ကမေးထားပါတယ
်။ Okay, ဒီလိုသူတို့ကျေးဇူးဆရာဝန်ကြီးဗမာခဒေါက်တာတင့်စင်လက်ခင်ဗျာ။ကျွန်တော်ဒီကိုဗစ်ယောဂဖြစ်လာရင်ဒီလိုနဲ့ယောဂအခန်းရှိတဲ့သူတွေမှာပိုပြင်းထန်ပိုသေးဆွရတဲ့အကြောင်းပြောတဲ့နေရာမှာပြီးခဲ့တဲ့ပတ်တွေတုန်းကတော့ဆရာကြီးစည်းကြိုကိုထိန်းထားနိုင်ရင်အခုလိုမပြင်းထန်တာနဲ့ဘလို့ကြောင့်အခုလိုပြင်းထန်ရပြီးဘလို့ကြိုပြင်းတင့်တာတချို့ကိုပြောပြီးမှဒီတစ်ခေါက်တော့ဆရာကြီးနောက်ကြိုလှုပ်တင့်တဲ့ဒီကိုဗစ်ကာကွယ်ရေးပိုလှုပ်တင်တာနဲ့သွေးကြိုထိန်းတာကိုဆက်ပြောမှာမို့ကိုဗစ်ကိုဘလို့ကြိုပိုကာကွယ်တင့်တာကိုစပြောပြပေးပါလားဆရာကြ
ီး precaution ပေါ့နော်ဘာလို့ပြတိထားမလဲဆိုတော့စည်းကြိုသူကြိုရှိတဲ့လူတွေကဒီကိုဗစ်ရောဂါကိုပိုမရဘူးကပိုရေးကြည့်တယ်ပေါ့ရခဲ့တဲ့စဉ်ကကအန္တရာယ်များတော့ချစ်တဲ့ကြောင့်မလို့နော်ကဂျန်နရယ်ပဲလူတိုင်းလိုက်နာဘူးကြောကာကိုကြည့်ပြောနေကြတယ်မတ်ဆိုတတ်မယ်ပြင်ထွက်ခဲ့မတ်တတ်မယ်တတ်မယ်များအပြင်ကိုမသွားဘူးအိမ်မှာပဲနေမယ်တတ်မယ်များအိမ်ကိုလူသိမလာခံဘူးနောက်ပြီးတော့လက်ကိုမကြခဏစီးမယ်စနစ်ကျနဲ့စီးမယ်နည်းလို့စက္ကန့်20စီးမယ်အဲ့တော့စက်ပြာနဲ့အမြုံထအောင်စီးမယ်ဒါမှမဟုတ်ချိုးနေရမှာစက်ပြာမရဘူးပေါ့ပြင်မလွယ်လူရှိဆိုတော့ဆော်ရတဲ့ပိုးတက်စီးနဲ့လက်ကိုစီးမယ်ပေါ့နောက်တတ်မယ်များအပြင်ထွက်လို့စီးရင်လူများတွေကြိုင်တဲ့မှာဓာတ်လိကာခလုတ်တို့ဓာတ်လိကာလေကလက်တန်းတို့အဲ့ဒါတွေကိုကြိုင်မယ်ဆိုရင်တဲ့ဆက်နေရင်တော့ကျွန်တော်တီရှူးလေးနဲ့ပေါ့တီရှူးလေးနဲ့အုပ်ပြီးကြိုင်မယ်ပေါ့အဲ့လိုမျိုးဟို public ဟိုသူများကြိုင်ထားတဲ့မျက်နှာပြင်တွေမကြိုင်ဘူးလူတွေ
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီ covid ကိုပိုကာကွယ်ဖို့အတွက
်အင်ပြန်ရောက်ဝင်စတာနဲ့လက်ဆေးဝလိုမယ်နောက်ပြီးလက်ဆေးထားတဲ့ပုံလက်နဲ့မျက်နှာနှာခေါင်းပါးစပ်ပေါ့အဲ့ဒါတွေမကြိုင်ဘူးကိုသတိထားဖို့လူပဲနောက်ချောင်းဆုလို့ရှိရင်အနည်းဆုံးတော့ပါးစပ်ကိုနှာခေါင်းပိတ်ပြီးဆိုမယ်နောက်ဆုံးလက်ကင်မှာမရှိဘူးပေါ့အညာဆိုရင်တော့မှအနည်းဆုံးလက်တစ်ခေါက်ကွေးနေပေါ့နှာခေါင်းပိတ်ပြီးတော့ဆိုမယ်ပေါ့နောက်ပြီးတော့အိမ်မှာတယောက်များကိုဗစ် positive ဖြစ်တယ်ဒါမှမဟုတ်နာသီးချောင်းဆုဖြစ်နေတယ်လက်ချောင်းနာနေတယ်ဆိုရင်တန်းနေများအဲ့ဒီလူနာကိုမသွားဘူးအနည်းဆုံး6ရက်กว่าနေဖို့အဲ့ဒီလူလည်းနှာခေါင်းစီးတက်ဖို့ကိုကိုယ်ရယ်နှာခေါင်းစီးတက်ဖို့အဲ့ဒါတော့အရေးကြီးကြီးပါတယ်
ဟုတ်ကဲ့ဆရာအဲ့တော့နောက်ကြိုလှုပ်တင်တာတစ်ခုဖြစ်တယ်ဒီသွေးကြိုကိုထိန်းထားဖို့ပေါ့နော်အဲ့ဒီအတွက်ကိုဆရာဘာစပြောချင်လဲ
သွေးကြိုအတွက်ကတော့နံပါတ်1ကကိုယ့်ကို general health ပေါ့general health ကိုကောင်းဖို့ဆိုလို့ရှိရင်တော့ကျန်းမာရေးတရားမှာပေါ့ကျမောင်နေဖို့ညမှာစားတော့ကအရင်ရည်ကြည့်ပါတယ်အစီအစဉ်တွေ့ကြတာတွေစီးကျွသွေးကြောကမတက်အပ်ဖို့လဲလူတယ်မကြဖို့လဲလူတယ်ပေါ့အဲ့တော့အရေးကြီးတာမတက်ဖို့ကဘာလို့လဲဆိုတော့ကျွန်တော်ရှိမှာ
ပြဿနာဖြစ်ဆွတ်စာဆိုပြီးတော့အားမရှိလို့ဆိုပြီးတော့နှုတ်မှုတွေတောက်တဲ့ကိစ္စတွေပေါ့ဒီလိုရှိမှဈာမြန်နှုတ်မှုတွေရတယ်စီဂျိုနှုတ်မှုလို့ပြောနေတဲ့ဟာတွေကအတော့ဝင်စီဂျိုတက်တယ်နော်တကယ်တော့မဟုတ်ဘူးသူတို့ကစီးဝါးရောင်းနှန်းတာကြောင်းနေတာမီရပလေးစမန့်လို့ပြောတာအထမင်းစားပဲနေအထမင်းစားကိုစားထုတ်တောက်မယ်လို့သူတို့ကညွှန်ပြမယ်လို့ဗမာလူမျိုးကကြတော့အထမင်းစားတယ်နောက်အဲ့အချိုးရတဲ ติจูกาวนูนิมุบายตาวนิเลมิไลเจมารูไอ้นูมุตาวเฮ้อะละมะตาวเดปုံมันลิเวซาบิโยลุมิยาอูตาวนะตงยอตอนนติตาตงยอชิโมอะละอดิกะโจจินาติจูแตมเนอุสุญาโกมะซาวุโจจิน
โอเคเซนอยอดิติจูโกแตเซนายเดดิอดิกะซาตาวติยอ
ชูเรอีอุสุโดตัมมันโยไลงโกมะชูอะดัสซายีรีโกကျွန်တော်တို့ဒသရီတောက်တာလည်းကြည့်သေးတယ်။နှုံးမဒသရီတောက်တယ်။ဒသရီကမကူကူစီပါနေတယ်။အဲ့တော့အဲ့ဒါကိုသူ့ချူတက်တာပြည်သားဘူးလို့မယ်။နောက်မှကော်ဖီမိတ်ဆိုတဲ့ဟာမျိုးပေါ့။ ready made coffee တွေပေါ့။အဲ့မှာကော်ဖီမိတ်ဆိုတာဒါအိန္ဒိယနေမျိုးထုတ်ကြတာ။အစီလည်းတက်တယ်အချို့လည်းတက်တယ်ပေါ့။အဲ့လိုဟာတွေတက်နေမှရှောင်မှုလို့မယ်ပေါ့။နောက်ပြီးတော့ဂျုံဖြူနဲ့လုပ်တာလည်းတိတ်နူးတဲ့ပေါင်မုတ်တို့၊ကိတ်မုတ်တို့နော်၊ဘစ်ကစ်တို့၊တကြားပါတဲ့ cream ပါတဲ့ကိတ်မုတ်တို့။နောက်ဗမာမုတ်တွေရဆိုရင်ထညက်ကြက်နကာပေါ့။အိန္ဒိပါတဲ့မုတ်တွေပေါ့။ချိုးတဲ့မုတ်တွေပေါ့။ဒါတွေကျွန်တော်ရှောင်မှုလို့မယ်။မရှိသေးတဲ့နေမကင်တုံးမှုဘေးမလာမှုတံတွေးဆောင်မှုလို
့ဟုတ်ကဲ့ကျေးနောက်ထပ်ရောဒီကြောင်ဖို့စားဆောင်တဲ့ပတ်သက်လို့ပေါ့နော
်တတိပေါ့တတိလေးစားပါစားပါဆိုပြီးတော့ဆရာဦးနေပအောင်ရပြောနေတော့ညလေတတိစားလို့ဆိုရင်တီးမှတ်ပါတဲ့အချိုတက်က fructose ကတတိအရတကြား fructose ပါတယ်မျိုးသူနဲ့အချိုးကျဖြစ်တဲ့ proportionate ဖြစ်တဲ့ glucose တဲ့တတိမှတ်ပါတယ်ဆိုတော့ဆရာဦးလေးကလူနာလေးကိုမပြောဘူးအဲ့တော့ကျွန်တော်ရှိမှာတရတိသားလို့ပြောချင်မတူဘူးဆိုကျွန်တော်ကြိုက်တူလာပြော။နောက်ပြီးတော့ငကမောက်တိသားလို့ပြောချင်နေတယ်ဆိုပြီးတော့ငကမောက်တိသားလို့ပြောချင်မတဲ့ကျွန်တော်ကြိုက်တူလာပြော။စားတဲ့အတိုင်းတာနဲ့စားမယ့်အချိန်ခါရှိသေးတယ်။အဲ့တော့သွေးကြိုတက်နေတဲ့ကာလကြီးမှာအဲ့တတိလေးမစားပါနဲ့ဆိုကျွန်တော်အပြတ်ပြောတယ်။အဲ့သွေးကြိုကောင်းပြီ control ကောင်းပြီလေဆိုရင်တော့တတိမြောက်ကိုဖျားဆွတ်တော့တင်တဲ့ပုံကံပြလို့တတိဆို၄တုံးလောက်ပေါ့။အဲ့လောက်တဲ့ပုံမစားဘူးအကြံဉာဏ်ပေးလေပေါ့။နောက်ဒါမဲ့ဒီမှာပြဿနာအဲ့တတိတွေကိုအလွန်ကြုံစားတာတကူနောက်တစ်ခုဆော့ပြပြတဲ့စီကြိုနှုတ်မုံဆိုတာတောက်တာအဲ့နလူတွေတော်တော်များပေးကုန်တယ်ကြော်ညာတဲ့လူတွေရတယ်အရင်ကကြော်ညာတယ်အဲ့တော့အဲ့ဆောရပြေချွတ်ရပါတဲ့ရည်တွေချွတ်ရပါတဲ့မုံတွေချွတ်ရပါတဲ့တတိတွေမစားပါနဲ့ဒါပေမဲ့ကြံနဲ့သမင်စားပါပုံမှန်တိုင်းစားပါစားလို့ရအတားနာဟိတိရစားပါအရွက်မများစားဖို့လိုတယ်စိတ်နဲ့အရွက်တွေများစားလို့မယ်ဟိတိရတွေရောင်စုံမှမှအနီရောင်ကဲရော့တော့မုန်လာဦးလီဆိုအနီရောင်ပေါ့မရှိဖို့ကြီးတဲ့ဝါရောင်ပေါ့အဲ့တော့အသိအောင်အပြူရောင်ပေါ့အဲ့တော့ဒိုင်ရက်ကအရေးကြီးတယ်မှာကျွန်တော်ချင်မှာဒုက္ခရောက်နေအဲ့ဒိုင်ရက်နဲ့ဒုက္ခရောက်နေတာမတူပါကိုဗစ်ကလည်းမကိုလည်းလုံချာလက်ကျင်မှုတွေကလူတိုင်းနေသွားတယ်ပြင်မထွက်ကြဘူးလေအစ်စက်ကိုတီးတန့်လုပ်တဲ့လူကလည်းအစ်စက်တို့ကဂျင်းမသွားနိုင်ဘူးတာမမောမသွားနိုင်ဘူးပန်းချံမသွားနိုင်ဘူးအဲ့တော့တာမန်ရုံးတဲ့ရုံးစင်းလုတ်ပစ်သွားတဲ့ချိန်မှာဟိုလမ်းလျှောက်သွားတယ်သတိစီးသွားတယ်ဆိုတဲ့လူတွေလည်းအကုန်အိမ်မှာနေရတော့အိမ်မှာထိုင်နေရတာများတော့ဘာဖြစ်ပြောအိမ်မှာပဲလုတ်လို့ရတဲ့ကိုလည်းလုံချာလက်ကျင်မှုတွေကတနေ့ကအများဆုံး15မိနစ်နေပြီးတော့နိုင်ခွက်လောက်ကတော့ကျိုးစားပြီးလုတ်ကြပါလေ
ဟုတ်ကဲ့ဆရာနောက်ထပ်ရောအခုလိုဒီရေဘူးရစက်မဲကောင်းပြီးတော့သွေးကြိုကိုထိန်းထားနိုင်ရောပေါ့နော
်နောက်တစ်ခုရဲ့ပြဿနာအိတ်တာကျွန်တော်ရှိမှဒီကအိတ်ချိန်တွေကလုံးနည်းကုန်ကြတယ်။ဘာကြောင့်လဲဆိုတော့အိတ်ရတဲ့ဝင်တဲ့ချိန်မှာတယ်လီဖုန်းလေးနဲ့ပဲပြည့် Facebook ကိုပွတ်တာ၊စာရောက်ပွတ်နေတာ၊ဒီမှာ TV ကြည့်မယ်ခါကြတော့ကျွန်တော်က screen time လို့ခေါ်တဲ့နှစ်သားပြည့်မိနစ်ပြည့်မှာကြည့်တဲ့အချိန်ကအများကြီးများကြတယ်။ဒါပြအိတ်ချိန်တွေကအိတ်လေးတွေပြက်ကြတယ်။နည်းဆုံးတစ်နေ့ခုနှစ်နာရီလောက်စဉ်းစားအိတ်နဲ့အောင်ကြိုးစားပါလို့ဖြစ်နေလို့ရှိရင်အိတ်ချိန်ကစပြီးတနင်္လာနေ့ရက်စပြီးဒီတယ်လီဖုန်းတွေတက်နေနေတာ Facebook ကိုပွတ်နေတာလေ screen time ကျွန်တော်တို့ဆက်ပြောတဲ့ Messenger တွေပွတ်နေတာလေမလုပ်ကြပါနဲ့တော့ပြရလိမ့်ဒီကိုနဲ့ဝေးတဲ့နေမှာထားပြီးတိတိကျကျ9လောက်ထိအိမ်နိုင်အောင်ကြိုးစားပါလို့နောက်တစ်ခါရေမြင်းများတောက်ဖို့ပေါ့မြို့သားဆိုလည်းဆို4လီတာအမျိုးမျိုး3လီတာတော့ပေါ့နှလုံးရောဂါနဲ့ကြောက်ရက်ရောဂါမရှိတဲ့သူတွေဆိုတာပေါ့နော်နှလုံးရောဂါနဲ့ကြောက်ရက်ရောဂါရှိတဲ့သူဆိုတော့ကြောင်ဝင်ပြီးဘလောက်တောက်မှမကြည့်လို့ပေါ့နောက်တစ်ခါတော့ stress ပေါ့အခုကာလမှာလူတိုင်း stress တွေများနေကြတော့အဲ့ stress ကိုတက်နေမြနေအောင်ကိုယ်စိတ်ကိုကိုယ်ထိန်းဖို့လိုမယ်ပေါ့ဘာသာတရားနဲ့ဘာသာတရားရှိတဲ့သူကဘုရားတရားလုပ်မယ်ပရိသတ်မယ်နော်တရားထိုင်မယ်ပေါ့နော်အားကြတဲ့ခုကိုလုပ်မယ်ယောဂဆော့မယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
တင်ဆက်သွားမယ်တိုင်းရင်တည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုသင်ဟတ်တင်ဆက်ထားတာဖြစ်ပါတယ
် မင်္ဂလာပါရှင်စမကအာမီပါစီပါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့အိန္ဒိယမြန်မာနယ်စပ်ကုန်သွယ်ရေးရီကော်ဒါတီးတိမ်ကာလန်းကြောင်းအစ်စ်ကိုအိန္ဒိယအစိုးရရဲ့အကူအညီနဲ့စတင်ဖောက်လုပ်မှာဖြစ်ပါတဲ့မိုးကုံမျိုးကလုပ်ငန်းရှင်တဦးကို TNL အဖွဲ့ကဖမ်းဆီးထားတဲ့အပေါ်ဒေသခံအရပ်အဖွဲ့စည်းတွေကကန့်ကွက်နေကြတယ်ဆိုတာနဲ့ရခိုင်စစ်ချောင်းဒုက္ခတဲ့တချို့စပားရိတ်သိမ်းဖို့အတွက်နေရက်တွေကိုယာယီပြန်နေကြတဲ့အကြောင်းတွေကိုကြားသားရမှာပါရှင်။ဒီမှာကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။အိန္ဒိယမြန်မာနယ်စပ်ကုန်သွယ်ရေးမှာအထူးအရေးပါတဲ့လမ်းကြောင်းတစ်ခုဖြစ်တဲ့ Red Corridor တည်တည်ကလမ်းကြောင်းအစ်စ်ကိုလာမယ့်2023ခုနှစ်ကစပြီးအိန္ဒိယအစိုးရရဲ့အကူအညီနဲ့ပြန်ဖောက်လုပ်တော့မယ်လို့ချင်းပြင်းတဲ့အစိုးရဖွဲ့ထံကနေသိရပါတယ် Red Corridor တည်တည်ကလမ်းကြောင်းတစ်ကိုနိုင်လွန်ကတ်တရလမ်းနှလမ်းသွားနဲ့ဖောက်လုပ်မှာဖြစ်ပြီးရခိုင်လမ်းကြောင်းထက်နှစ်ဆရှည်လျားမှာဖြစ်တယ်လို့အဲ့ဒီအတွက်ကုန်ကျစရိတ်အလုံးကိုအိန္ဒိယအစိုးရကအကုန်ကျခံရမယ်လို့ချင်းပြင်းတဲ့အစိုးရပြောရေးဆိုခွင့်ရှိသူစီပင်ဝန်ကြီးဦးစိုးထက်ကပြောပါတယ်လက်ရှိအသုံးပြုနေတဲ့ Red Dividend Garland ဟာမိုင်အားဖြင့်32မိုင်နဲ့5ဖာလုံသာရှိပေမဲ့တောင်တက်စင်းကြားနဲ့လမ်းကြောင်းဖြစ်ပါတယ်အခုတစ်ဖောက်လို့မဲ့ Recorder Dividend နဲ့ဆက်ကုန်သွယ်လမ်းကြောင်းတစ်အတွက် American Dollar တန်း200ဝန်းကျင်ခန့်အသုံးပြုသွားမယ်လို့သိရပါတယ်
မန္တလေးတိုင်းဒေသကြီးမိုးကုတ်မြို့ကလုပ်ငန်းရှင်တို့ကိုတန်းပလောင်သောက်ဖွဲ့ TNL ကဖမ်းဆီးထားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒေသတွင်းစိုးရိမ်နေရသလိုအရပ်ပတ်ဖွဲ့စည်းတွေကလည်းကန့်ကွက်နေကြပါတယ်။ဒီဇင်ဘာ4ရက်နေ့က TNL သက်ဖွဲ့ကအောင်ချမ်းသာစည်းနီးစံပြမှုတိုက်ပိုင်ရှင်အမျိုးသားတို့ကိုဖမ်းဆီးသွားပြီးအောက်တိုဘာလ18ရက်နေ့ကလည်းအမျိုးသမီးတို့ကိုဖမ်းဆီးရနိုင်ပြီးတော့ငွေတောင်းခံခဲ့တဲ့ဖြစ်စဉ်တွေရှိခဲ့တယ်လို့မိုးကုတ်မြို့ကလူခွေးရင်းနဲ့ဖျားမြတ်သားရေးစွမ်းဆောင်သူများဖွဲ့ကဥနိုင်မိုးကပြောပါတယ်စံပြမှုတိုက်ပိုင်ရှင်ကိုဖမ်းဆီးထားတဲ့ပြစ်စင်နဲ့ပတ်သက်ပြီး CNL ကိုဆက်တွယ်မေးမြန်းရမှာဖမ်းဆီးထားတာမှန်ကန်ကြောင်း၎င်းမှာစံမှရေးကောင်းမွန်ကြောင်းလာပြောပြီးအသိစိတ်ချင်းနေနဲ့ပတ်သက်ပြီးအထက်ကဘာမှချပြလာတာမရှိသေးတဲ့အတွက်သဆုံးလျာတုတ်ပြန်ပြောဆိုဖို့မရှိသေးဘူးလို့ပုံမှန်သားအကျော်ကပြောပါတယ်
ဆမ်မီနယ်မြောက်ပိုင်းနမ်တူမြို့နယ်ထဲမှာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့ RCSS SSA တို့အကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။နမ်တူမြို့နယ်မန်ဆမ်အုပ်စုဖက်မှာဒီဇင်ဘာလ9ရက်နေ့မနက်ပိုင်းကတအန်းပလောင်တပ်ဖွဲ့ TNLA မြောက်ပိုင်းရှမ်းပြည်တပ်မတော် SSTP SSA ပူးပေါင်းအဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA တို့အကြားပစ်ခတ်မှုဖြစ်ပွားခဲ့ကြတာပါ။ပစ်ခတ်မှုကြောင့်ကျွဲကုံပင်းလုံနာကဲနာကဲကျွာသား150ခန့်မန်ဆမ်အုပ်စုဘုံကြီးချောင်းကိုထပ်ပြီးတိတ်ဆောင်လာခဲ့ကြတယ်လို့သိရပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလ9ရက်နေ့တုန်းကလည်းတအန်းပလောင်တပ်ဖွဲ့ TNLA နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA တို့နမ်တူမြို့နယ်မန်ဆမ်အုပ်စုဖက်မှတိုက်ပွဲဖြစ်ပွားခဲ့သေးတယ်လို့သိရပါတယ
်ဒီဇင်ဘာလ10ရက်နေ့ကစစ်တွေဆေးရုံမှာဘုံကြီးချုံမြို့နယ်ကပိုးသိပ်လူနာအသက်80ကျော်အရွယ်လူသမီးတူတိတ်ဆုံးသွားတဲ့အတွက်ရခိုင်ပြည်နယ်မှာ COVID-19 ရောဂါကြောင့်အခုကသေဆုံးသူ30ကျော်သွားပြီးဖြစ်ပါတယ်ရခိုင်ပြည်နယ်မှာပိုးတွေ့လူနာမြင့်တက်လာတဲ့အတွက်နိုဝင်ဘာလကုန်ပိုင်းကအရပ်ဖက်ဖွဲ့စည်းတွေနဲ့ပြည်နယ်စုရတို့ပူးပေါင်းပြီး၎င်းစီးဝေငှတဲ့ဆုတ်ရှာမှုတစ်ခုကိုပြုလုပ်ခဲ့ကြပေမဲ့တချို့နေရာတွေမှာကျန်းမာရေးနဲ့ပတ်သက်တဲ့စီကံလိုက်နာမှုတွေအားနည်းနေတယ်လို့စစ်တွေမြို့ကန်ကိုစန်းအောင်ကပြောပါတယ်ဒီဇင်ဘာလ10ရက်နေ့ထိရခိုင်ပြည်နယ်မှာပိုးတွေ့လူနာ3800ကျော်ရှိနေပြီးဆေးရုံကစိန်ခွေရသူ3400ကျော်ရှိနေတယ်လို့ပြည်နယ်ကျန်းမာရေးဦးစီးဌာနကစည်းရင်းရသိရပါတယ်
ကရင်ပြည်နယ်တနောင်ကြီးမြို့နယ်မှာမြေဧကပေါင်း9သိန်းဝန်းကျင်ရှိပေမဲ့လည်းနေရာပိုင်ဆိုင်ခွင့်ပုံစံခုနှစ်ထုတ်ထားပေးတဲ့ဧက9000ဝန်းကျင်သာရှိတယ်လို့ကရင်ပြည်သူ့ပါတီကလွတ်တော်အမတ်ဆော့ခရစ်စတိုဖာကပြောပါတယ်အဲ့ဒီတည်းကမှာ KNU ကရင်မျိုးသားစည်းရုံးချင်းချုပ်နယ်မြေထဲမှာပါဝင်လာရှိသလိုတနက်နေတွေဟာဒေသခံတွေရဲ့မြေရောဖလာပိုင်တဲ့မြေဖြစ်ပေမဲ့လည်းအစိုးရဘက်ကတစ်တော့ကြိုးပိုင်းမြေအဖြစ်နဲ့မြေလွတ်မြေရိုင်းအဖြစ်သာတတ်မှတ်ထားတယ်လို့ဒေသခံတွေကဆိုပါတယ်ရခိုင်ပိုင်ဆိုင်နဲ့မြေယာအများစုဟာတရားဝင်ပိုင်ဆိုင်ခွင့်ရရှိဖို့အတွက်လာမယ့်လွတ်တော်တက်တန်း9နှစ်မှာနိုင်တဲ့လောက်လှုပ်ဆောင်ပေးသွားမယ်လို့လွတ်တော်အမတ်ဆော့ခရစ်စတိုဖာကပြောပါတယ်အဲ့ဒီဒေသမှာရှိတဲ့ဒေသခံအများစုဟာဖာလာစိုက်ပျိုးတဲ့လုပ်ငန်းကိုလုပ်ကိုင်ကြပြီးအများစုကတော့တရားဝင်မြေယာပိုင်ဆိုင်ခွင့်မီဂရမ်မရှိကြပါဘူး
အခု
ုတည်င်းလွာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်မှာရခိုင်လက်နက်ကိုင်အဖွဲ့အေအေနဲ့မြန်မာအစိုးရတပ်တွေအကြားတလနီးပါးတိုက်ပွဲတွေရပ်တန့်နေတဲ့အတွက်စစ်ဘေးဆောင်စခန်းတွေမှာရောက်နေကြတဲ့ဒုက္ခသည်တချို့အခုခါမှာစပားရိတ်သိမ်းဖို့နေရက်တွေကိုယာယီပြန်နေကြပါတဲ့နေရက်ကိုပြန်သူတွေဘလို့မျိုးအခက်အခဲတွေရှိနေလဲဆိုတာကိုမောင်အေးကလည်းစူးစီးတင်ဆက်ထားပါတယ်
ရခိုင်တပ်တော်အေအေနဲ့မြန်မာအစိုးရတပ်တွေကြားတလားနင်းပါကြတိုက်ပွဲတွေရပ်တန့်နေတဲ့တော့စိုက်ပေးလျှောက်စခန်းကဒုက္ခသည်တချို့နေရက်ပြင်နေကြတယ်ဆိုပေမဲ့စိုးရိမ်မှုတွေရှိနေကြတယ်လို့ပုံကြံမြို့ခံကိုစွားသိမ့်မော်ကရခိုင်ပါသားနဲ့အခုလိုပြောပါတယ
်စိုက်ပေးကိုတချို့တဝဲလို့ပြောခဲ့တယ်ဒီလိုမျိုးလုံးရှင်မှုရှိတဲ့မှာမြေလက်တိုင်းလာရင်ညနေတိုင်းတကယ်လက်ကလက်ရတဲ့ဘယ်လုံးနဲ့ပြောလဲဘူးမရှိခင်နဲ့ခါအရာဖောက်ဖောက်ခဲ့အခွင့်အရေးဒီကကောက်နေတယ်ပြောလဲ
ကျောက်ဆိုင်ကျွာနေမှာပြီးခဲ့တဲ့အေဒီလနဲ့ဇူလိုင်လတွင်မှာတိုက်ပွဲတွေဖြစ်ပေါ်ပြီးလာနာဂရီကျေတဲ့ရွာထက်မှာကြားရောက်ပောက်ခဲ့တဲ့တော့သေဆုံးဒဏ်ရာရသူတွေရှိသလိုအစိုးရစိုက်တပ်ကရွာထက်ကိုစစ်နေပိုက်ပြီးဝင်ရောက်လာတဲ့တော့ထိခိုက်ဒဏ်ရာရသူတွေနဲ့ဖမ်းဆီးခံရသူတွေရှိခဲ့ပါတယ်။ကျောက်တော်မျိုးနယ်မှာကျေးရွာတချို့မိန့်ချုပ်ခံရတဲ့တော့သူတို့အတော့နေရပြန်ဖို့လုံးဝမဖြစ်နိုင်သေးဘူးလို့ကျောက်တော်ဒေသခံဦးကျော်လှမြန်းကအခုလိုပြောပါတယ်။ကျွန
်တော်ကျောက်တော်မျိုးနယ်ဆွဲမှာတော့ဒီတိုင်းပိုင်းနဲ့တိုင်းတိုင်းကြီးရော်ရဲ့မင်းကြီးကိုကြီးရော်ရဲ့အဲ့ဒီတုံးရုံကစစ်ဘေးဒုက္ခတွေကြီးကြတော့လူမျိုးရဲ့ကိုပြလေပြလေဆိုတော့ဒီပြလို့အနာကျစီဆောင်လို့အချိန်တွေလုံးဝမရှိပါဘူးခင်ဗျာ။ဒါကြောင့်ဆိုဒီမက်ဆလတ်ဒရင်းကဒီလိုမျိုးလောက်နဲ့အကုန်လုံးပဲဒီမျိုးအဆောင်ချောက်တော့အဲ့ဒီတော့အခက်အခဲတွေမျိုးပေါ့
။စိုက်ပေးလျှောက်စခန်းတွေကဒုက္ခသည်တွေမိမိနေရက်ကိုဘေးကောင်းလုံခုံစွာပြန်နိုင်ဖို့တော့အစိုးရနဲ့နိုင်ငံတကာအဖွဲ့အစည်းတွေအပါအဝင်လာနိုင်ငံအဖွဲ့အစည်းတွေကပါကူညီဖို့လိုတယ်လို့ဝင်လာဖောက်ဒေးရှင်းဒါရိုက်တာကိုခိုင်ကောက်ဆန်ကအခုလိုပြောပါတယ
်။ဒီလိုဖြစ်နေတဲ့ဆက်မွေးဝိုင်းကြတယ်နော်။နောက်တစ်ခါဒီလိုပြောတဲ့အချိန်မှာလည်းဒီလိုထောက်ကြံတာဒီလိုဆွေးနွေးတာအမွန်နိုင်ငံကအဖွဲ့အစည်းတွေနောက်တစ်ခါဒီလိုလက်နက်ကိုင်အားကြည့်တယ်ဒီလိုလည်းတံတန်ဖြစ်ဒီကနေ့အစ်ဒီကမှာဖိုက်ရှိတဲ့ရှိတဲ့မရှိဘူးဆိုမရှိဘူးပေါ့အဲ့ဒါမျိုးတွေကိုတရားဝင်ရောဆက်ကြည့်လို့ရတယ်။အဲ့လိုမျိုးတွေနဲ့ဆိုရင်ဒီလိုမျိုးကြီးချင်းမှာဒီလိုတော့တောင်းတဲ့လက်ချားလေးချင်းမှာနောက်အင်ဒီတွေချုပ်နိုင်တာပေါ့
စိုက်ပေးဒုက္ခသည်နဲ့သိမ့်ကျော်ရှိတဲ့အထက်ကအခုအခါလူပေါက်9000နေမှာလေယာရိုက်သိမ်းဖို့အပါဝင်တခြားလုပ်ငန်းတွေလုပ်ဖို့နေရက်ကိုယာယီပြင်နေကြတယ်လို့ရခိုင်တိုင်းရင်းသားမြို့နယ်စုများစေယုံတာဝန်ရှိသူတွေကပြောပါတယ်ရခိုင်လနာကအေအဖွဲ့နဲ့အစိုးရတဲ့အကြာ9000နေမှာကြာဖြစ်ပေါ်ခဲ့တဲ့တိုက်ပွဲတွေကြောင့်အရက်သားသေဆုံးသူ300ကျော်ထိခိုက်ဒဏ်ရာရသူ900နေမှာရှိခဲ့ပြီးဖမ်းဆီးထိန်းသိမ်းခံနေရပြီးတရားရင်ဆိုင်နေရသူတွေရှိသလိုပြည်သူ2000ကျော်လေးနေရက်ဆန့်ခွာပြီးဒုက္ခသည်စခန်းတွေနဲ့နှိမ့်ဆဲရတွေမှာခိုးလုံနေကြရတာပါ
ဆက်ပြီးတော့တမရဦးသိန်းစိန်ဦးဆောင်တဲ့ပြည်ထောင်ပြိုးပါတီအစိုးရရောအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်မှာပါဖော်ဆောင်လာခဲ့ကြတဲ့ငင်းချင်ရေးလုပ်ငန်းစဉ်ဟာတန်တက်ချက်တွေကြောင့်မအောင်မြင်ခဲ့သေးပါဘူး။လက်ရှိငင်းချင်ရေးလုပ်ငန်းစဉ်တွေအောင်မြင်ဖို့အတွက်ဘာတွေလှုပ်ဆောင်သင့်ပါသလဲ။မြန်ပြည်သက်ပါတီဥက္ကဋ္ဌနိုင်ဟန်တာကိုမိကလျာမွန်ကနေဆက်သွယ်မေးမြန်းချက်ကိုကြားစားရမှာပါရှင်
။ဟုတ်ကဲ့ဆရာနိုင်ဟန်တာရှင်လက်ရှိငင်းချင်ရေးလုပ်ငန်းစဉ်တွေမှာပေါ်ပြီးထရအောင်မြင်နိုင်ဖို့ကဘယ်လိုဆောင်ရွက်ပေးဖို့တိပတ်တယ်လဲရှင
်ကျွန်တော်တို့ကတော့ဘယ်ဖွဲ့ဖို့မှခြံမထားပဲနဲ့ပေါ့နော်လက်နဲ့တိုင်ထားတဲ့အဖွဲ့အစည်းတွေအားလုံးဒီငင်းချင်ရေးဆွေးနွေးပွဲမှာပေါ့လေပါဝင်ထင်ထင်ရေးကိုကျွန်တော်လမ်းဖွင့်ပေးသေးတယ်ကျွန်တော်ကြိုးပမ်းသေးတယ်သူတို့အားလုံးပါဝင်မှစကြည်လုံးအေးချမ်းမယ်လေကျွန်တော်တို့ကတနိုင်ငံလုံးငင်းချင်ရေးအတွက်ကိုကျွန်တော်ကြိုးပမ်းနေတဲ့ကာလဆိုတော့သဘောထားကြီးကြီးနဲ့ပေါ့နော်အားလုံးပါဝင်နိုင်ရေးကိုကျွန်တော်ကြိုးပမ်းရမယ်ငကိုကလေးကလည်းကျွန်တော်တို့ကအဲ့ဒီအလုံးပါဝင်ရေးကိုကျွန်တော်တို့အဆိုပြုထားတာပဲလေ
ဟုတ်ကဲ့တချို့တိုင်းလာလက်နက်ကင်အဖွဲ့တွေကငင်းချမ်းရေးစကဝိုင်းထဲမပါဝင်နိုင်သေးတာဟာဘာကြောင့်ရင်းကြောက်ပါလဲရှင
်တပ်မတော်ရဲ့တည်ချက်က NCA ထိုးပြီးတော့မှပဲငင်းချမ်းရေးစကဝိုင်းထဲကိုဝင်ခွင့်ပေးမယ်ဒါပေမဲ့မြောက်ပိုင်းရင်အစုတွေကအဲ့ဒီ NCA စာချုပ်အပေါ်မှာတချို့အပိုင်းကိုသူတို့လည်းမခံနိုင်သေးတဲ့အပိုင်းရှိတယ်နော်ကျွန်တော်မြင်တာကတော့သူတို့ပါဝင်လာနိုင်ရေးပေါ့နော်ကျွန်တော်တို့အဓိကထားဇောင်းပေးပြီးတော့ပေါ့လေကျွန်တော်တို့အရင်ကြီးနိုင်ရမယ်ဒါဆွေးနွေးတဲ့အခါကျရင်ဘယ်ဖွဲ့ကောင်မှမချန်ပဲနဲ့အားလုံးပါဝင်ဆွေးနွေးတဲ့ပုံစံမျိုးလီလန်းရှာဖို့အသင့်နဲ့ဥပမာသူတို့ SCA မထိုးနိုင်သေးဘူးထားတာကိစ္စမကြီးဘူးနော်ဒါပေမဲ့ညီချင်ကြီးဆွေးနွေးတဲ့နေရာမှာသဘောတူညီချက်တွေကိုသူတို့နားလည်လက်ခံလာရင်ပြီးတော့မှာပေါ့ဗျာနော်တချို့အချက်လက်တွေနဲ့နှစ်ပိတ်ဆုထားတဲ့သဘောမျိုးလည်းမဖြစ်စေချင်ဘူးလေ NCA ကိုလည်းလုံလည်းသူတို့နဲ့ပြန်ကြည့်ပေါ့တချို့အပိုင်းတွေလုံလည်းပြန်ပြင်ပေါ့နော်ဒါကျွန်တော်တို့ကတော့သဘောထားကြည့်ဖို့လိုတယ်လို့တော့ကျွန်တော်ပြင်နေတယ
်ဟုတ်ကဲ့ဆရာလက်ရှိငင်းချမ်းရေးဖြစ်စဉ်မှာအဓိကရှေ့မတိုးနိုင်ဖြစ်နေတာကဘာကြောင့်ပါလဲဆရာ
အဓိကရှေ့မတိုးနိုင်တာကတော့တက်မတော်ဘက်က1800ဖွဲ့စည်းပုံကိုကင်ထားတယ်နောက်တက်ဘက်ကလည်းအာဏာကိုမဆွံ့လို့ခြင်းဘူးနောက်တစ်ခုရှိသေးတာက တမတော်ရဲ့ငင်းချမ်းရေးမှု6ရက်ဆိုပြီးတော့မှသူချတာရလေသူတဘောတော့လွတ်တော်ထဲမှာပဲဥပဒေကိုပြင်မယ်ဆိုတဲ့ပုံစံမျိုးနဲ့ထောက်ကန်ထားတယ်ပဲဟိုတစ်ဆုမှုကအဲ့ဒါတွေပေါ့မှမသိဘူ
းဟုတ်ကဲ့အခုလို့ဖြေချပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဆရာအခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြားရမှာပါရှင်
အိန္ဒိယမြန်မာနယ်စပ်ကုန်သွယ်ရေးမှာအထူးအရေးပါတဲ့လမ်းကြောင်းတစ်ခုဖြစ်တဲ့ Recorder တည်တင်ကားလမ်းကြောင်းအစ်စ်ကိုလာမယ့်2021ခုနှစ်ကစပြီးအိန္ဒိယအစိုးရရဲ့အကူအညီနဲ့စတင်ဖောက်လုပ်မှာဖြစ်ပါတယ်။မိုးကုတ်မြို့ကလုပ်ငန်းရှင်တဦးကိုတအံပလောင်တပ်ဖွဲ့ TNLA ကဖမ်းဆီးထားတဲ့ကိစ္စနဲ့ပတ်သက်ပြီးဒေသခံရဖက်အဖွဲ့အစည်းတွေကကန့်ကွက်နေကြပါတယ်
တော်ရှင်တွေအခုနားဆင်ကြကြတာကတော့ပြည်နိုင်ဝန်တော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်ကံရင်တင်ပြသွားပဲဖြစ်ပါတယ်။နောက်တင်ပြတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ဒီမှာကအန်ဒ
ါ COVID-19 ကူးစက်မှုများပြီးတော့လူတွေနဲ့တေချာခွာနေလို့မရတဲ့နေရာတွေမှာနှာခေါင်းဆီးတက်တာကဗိုလ်ကူးစက်မှုရောကြရေးအတွက်အသုံးဝင်ပါတယ်။ကလေးတွေနှာခေါင်းဆီးတက်တယ်လားကြည့်ရအောင်ပါအသက်9နှစ်အောင်ကလေးဆိုရင်နှာခေါင်းဆီးတက်ဖို့မလိုပါဘူး။သူတို့ဒီချောင်းလေးတက်ထားတယ်မှာမဟုတ်လို့ပါ။ဒါနဲ့အချိန်နဲ့အချိန်ခါလိုက်ပြီးတော့ဥမာကလေးကနေမကောင်းဖြစ်နေတယ်ဆိုရင်တော့အဲ့ဒီကလေးနှာခေါင်းဆီးတက်ထားဖို့လိုနိုင်ပါသေး။အသက်6နှစ်နဲ့17နှစ်ကြားကလေးတွေနှာခေါင်းဆီးတက်ရပါမယ်။သူတို့မှန်မှန်ကန်ကန်တက်ထားတယ်အောင်လို့လူကြီးကတေချာကြပေးရပါမယ်။အသက်17နှစ်နဲ့အထက်ကလေးတွေကတော့တခြားလူတွေနဲ့သုံးပေခွာပြီးတော့နေလို့မရတဲ့နေရာတွေမှာဆိုလူကြီးတွေတိုင်းနှာခေါင်းဆီးတက်ရပါမယ်။အောက်နောက်ဖွံ့ဖြိုးမှုနောက်ကြောင့်ကိုယ်လက်မတန်ဆွမ်းတဲ့ကလေးတွေနှာခေါင်းဆီးမဖြစ်မနေတက်မခိုင်းတင်မဲ့တဦးချင်းရဲ့အခြေအနေကိုကြည့်ပြီးတော့ဆုံးဖြတ်ရပါမယ်။ Cystic Fibrosis အဆုတ်ရောင်ယောဂါ၊ကန်ဆာယောဂါ၊ဒီလိုယောဂါအခံရှိတဲ့ကလေးတွေကတော့ဆေးရုံတုံးနှာခေါင်းဆီးတက်ဖို့လိုပါတယ်။ကျန်းမာရေးကောင်းတဲ့ကလေးတွေလည်းသူများတွေနဲ့သုံးပေအကွာချားမနေနိုင်ရင်ပိတ်နှာခေါင်းဆီးတက်တင်တာပါ။ကလေးတွေကနှာခေါင်းဆီးမတက်ခင်လက်ကိုပိုးတက်စေရည်နေဆိုရင်စက္ကန့်20ရေနဲ့စက္ကန့်နဲ့ဆိုရင်စက္ကန့်40အနည်းဆုံးဆေးရပါမယ်နှာခေါင်းဆီးကနှာခေါင်းပါးစပ်နဲ့မေးစည်းတို့ကိုတေချာဖုံးနေအရွယ်စားမှန်ဖြစ်ဖို့လိုပါတယ်တက်ထားတဲ့နှာခေါင်းဆီးကိုတို့မနေရသလိုမေးစည်းအောင်မှမထားရပါးစပ်နဲ့မကိုက်ရသူများကိုလည်းပေးမတုံ့ရပါဘူးနှာခေါင်းဆီးချွပင်းနဲ့အိတ်တို့ဘူးတို့လည်းထည့်သိမ်းသင့်ပြီးတော့လက်လဲဆေးရပါမယ်ကျွန်တော်လွယ်ကူတဲ့အချက်လေးတွေကိုလိုက်နာကလေးတွေကိုလည်းစနစ်တကျပြပေးရုံနဲ့အန်ရယ်ကင်းပြီးတော့ကလေးတွေလည်းတငယ်ချင်းတွေနဲ့ပျော်ရွှင်နိုင်ပါမယ်ရှင
်ဒီဇင်ဘာလ10ရက်ကြာသပတေးနေ့ညအတွက် VOA မြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မဆုမြတ်မွန်ကတလှည့်အကြေညာပါဦးမယ်ရှင်အမေရိကန်ပြည်တော်စုမှာကိုဗစ်ကရောဂါကြောင့်သေဆုံးသူတစ်နေ့ထဲမှာ3000ကျော်နဲ့ပုံထုံးနေတော့ကစမ်းချိန်တင်ထားချိန်မှာပဲPfizer BioNTech COVID ကာကွယ်ဆေးကိုအရေးပေါ်သုံးစွဲခွင့်ပြုသင့်မသင့်ကိုအမေရိကန်အစားအသောက်နဲ့ဆေးဝါးထိန်းချုပ်ရေးဌာန FDA ရဲ့အထူးအဖွဲ့ကဒီကနေ့မှဆွေးနွေးဆုံးဖြတ်ကြမှာဖြစ်ပါတယ်။ဘေးရန်ရဲ့ကင်းရှင်းရေးဟာထိတ်တန့်ဦးစားပေးဖြစ်တယ်လို့ဆုံးဖြတ်မဲ့အဖွဲ့ထဲမှာပါဝင်သူကျန်းမာရေးပညာရှင်တွေကပြောပါတယ်။တကယ်လို့ကာကွယ်ဆေးနဲ့ဇီဝဆေးဝါးဆိုင်ရာအကြံပြုကော်မတီက Pfizer BioNTech ကာကွယ်ဆေးကိုအရေးပေါ်သုံးခွင့်ပြုတယ်လို့အကြံပြုခဲ့ရင်တော့FDA ဌာနကတောက်ကြဒါမှမဟုတ်စနေနေ့နောက်ဆုံးထားပြီးတော့ COVID ကာကွယ်ဆေးကိုခွင့်ပြုမှာပါအဲ့ဒီခါကျရင်ဒီတော့စုအစိုးရက COVID ကာကွယ်ဆေး 6.4 တန်းကိုနိုင်ငံတော်ဝန်ကိုဖြန့်ချီထိုးပေးမှာဖြစ်ပါတယ်နိုင်ငံလုံးအတိုင်းအတာနဲ့ကိုဗစ်ကာကွယ်ဆေးထိုးနေတဲ့ဗြိတိန်နိုင်ငံမှာငွေရင်းကဆေးနဲ့တော်တော်လေးတန်းမတည့်တဲ့အခန့်ရှိသူတွေကိုဗစ်ကာကွယ်ဆေးမထိုးသင့်ဘူးလို့ဗြိတိန်ကျန်းမာရေးတာဝန်ရှိသူတွေကသတိပေးလိုက်ပါတယ်။ Pfizer BioNTech ကိုဗစ်ကာကွယ်ဆေးကိုဗြိတိန်မှာစတင်ထိုးတဲ့အင်္ဂါနေ့ကကာကွယ်ဆေးထိုးခဲ့သူအစိုးရကျန်းမာရေးဝန်ထမ်းနှစ်ယောက်မှလေကြောင်းတွေရောင်းချမ်းလာပြီးအသက်ရှူခက်ခဲတဲ့တုံ့ပြန်မှုတွေကြုံတွေ့ခဲ့ရပြီးတဲ့နောက်အဲ့လိုတက္ကသိုလ်သူတွေကာကွယ်ဆေးမထိုးသင့်ဘူးလို့အကြံပြုချက်ထုတ်လိုက်တာပါ။အဲ့ဒီနှစ်ယောက်လုံးဟာအစာရဲကဆေးနဲ့အတော်ကိုဓာတ်မတည်တဲ့နောက်ခံအခြေအနေရှိထားကြသူတွေဖြစ်ပါတယ်။အမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ဟာနိုင်ငံသားအခွင့်အရေးဆောင်ရွက်နေတဲ့ထိတ်တန့်အဖွဲ့အစည်းတချို့ကကောင်းဆောင်တွေနဲ့တွေ့ဆုံခဲ့ပြီးတော့အမေရိကန်ပြည်ထောင်စုမှလူမျိုးအသားအရောင်ကွဲပြားမှုအပေါ်အခြေခံတဲ့မညီမျှမှုတွေကိုဦးစားပေးဖြေရှင်းသွားမယ်လို့ပြောကြားခဲ့ပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီအထိဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်ရှင်။အခုကြာသပတေးနေ့ညအတွက်ရေဒီယိုအသံလွှင့်မှုကတော့ဒီလောက်ပါပဲ။ VOA အစီအစဉ်လေးကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆုမြတ်မောင်ပါရှင်။
This program has come to you from the Voice of America, Washington.